Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာဝိုင်းရဲ့ဇူလိုင်လ24ရက်ကြာသာပတင်းနေ့ခရစ်စမတ်အကြိုညအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆွမ်းမြတ်မော်ပါရှင်။ COVID-19 ကာယရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းကင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။2016 American သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွတ်ခဲ့သလားဆိုတဲ့စုံစမ်းမှုတွေအတွင်းမှာအပြစ်ရှိကြောင်းတွေးရှိအရေးယူခံထားရသူတွေအပါအဝင်30နီးပါးကိုသမ္မတဒေါ်နယ်ထရမ့်ကဗုဒ္ဓဦးနေတုန်းကလွန်ကြီးချမ်းသာခွင့်ပေးလိုက်ပါတယ်။အဲ့ဒီထဲမှာထရမ့်အောင်နိုင်ရေးစီယုံရေးမန်နေဂျာဟောင်းပေါ်မန်နဖော့တ်သမ္မတနဲ့ရင်းနှီးသူမိတ်ဆွေရော့ဂျာစတုန်းတို့ပါဝင်ပါတယ်။လွှတ်တော်မှာလိန်ညာထွက်ဆုံမှုနဲ့ပြစ်ဒဏ်ကျခဲ့တဲ့ရော့ဂျာစတုန်းကိုတော့သမ္မတကအစောပိုင်းကပြစ်ဒဏ်လျှော့ပေါ့လွှတ်ပေးထားတာပါ။အထူးဆောင်ရည်မှုရောဘတ်မော်လာရဲ့စုံစမ်းမှုတွေအတွင်းမှာအပြစ်ရှိကြောင်းပထမဆုံးတရားရင်ဆိုင်ခဲ့ရတဲ့သမ္မတရဲ့အကြံလူတွေထဲမှာပေါ်မန်နဖော့တ်ပါဝင်ခဲ့တာဖြစ်ပါတယ်။သမ္မတလွန်ကြီးချမ်းသာခွင့်ကိုသမ္မတထရမ့်ဒုတိယအကြိမ်ပုံထုံးနေတုန်းကပေးခဲ့တဲ့အထက်မှာအပြစ်အဝလွန်ကြီးချမ်းသာခွင့်ရသူ24ယောက်နဲ့ပြစ်ဒဏ်တချို့ဒါမှမဟုတ်ရင်ပြစ်ဒဏ်အလုံးလျှော့ပေါ့ပေးလိုက်သူ3ယောက်ပါဝင်ပါတယ်။သမ္မတလွန်ကြီးချမ်းသာခွင့်ပေးခဲ့သူတွေထဲမှာသူနဲ့ခမီးခမက်တော်ရဲ့အိမ်ချမ်းမြေရောင်းဝယ်ရေးလုပ်ငန်းလုပ်သူ Charles Kushner လည်းပါဝင်ပါတယ်။ EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံအပိသက်နှုတ်ထွက်ဖို့ရပ်ပိုင်းတာလိုတော့ချိန်မှာကုန်သွယ်ရေးသဘောတူညီမှုတွေနှစ်ဖက်ရရှိသွားပါပြီ။ဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen နဲ့ဗြိတိန်ဝန်ကြီးချုပ် Boris Johnson တို့ကြာသပတေးနေ့မနေ့အစောပိုင်းအထိအပိသက်ဆွေးနွေးမှုတွေကိုလုပ်ခဲ့ကြတာပါ။ဗြိတိန်နိုင်ငံနှုတ်ထွက်တဲ့အကူအကြောင်းအချိန်ဟာဒီဇင်ဘာ31ရက်မှာကုံဆုံးတော့မှာမို့အဲ့ဒီနေ့မတိုင်ခင်ကုံသွေးသဘောတူညီချက်တွေရဖို့နှစ်ဖက်အထိတ်အနယ်ဆွေးနွေးခဲ့ကြရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 အတည်ပြုလူနာပုတ်ထုံးနေတော့က 18.4 သန်းကျော်သွားပါပြီ။ John Hopkins တက္ကသိုလ်ရဲ့ COVID ရောဂါဆိုင်ရာအထက်အလက်ပြုစုတဲ့စင်တာရဲ့စာရင်းအရအမေရိကန်မှာအတည်ပြုလူနာဟာ 18,460,000 ကျော်ကျော်ရှိပါတယ်။သေးဆုံးသူကလည်းစုစုပေါင်း 32,600 ကျော်ပါတယ်။ Christmas နဲ့နှစ်တကူအားလိုက်ရက်တွေမှာခရီးသွားလာသူပွဲတော်စုဝေးဆင်နွှဲသူတွေကြောင့်အတည်ပြုလူနာအရေးအတွက်ပိုများလာမယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားကြပါတယ်။တည်ယူပို့ဆောင်ရေးအာဏာပိုင်တွေရဲ့ကိန်းဂဏန်းတွေအရအမေရိကန်ပြည်တွင်ခရီးသွားလာသူဟာတင်းလာနေအထိ၄ရက်ဆက်တိုက်တနည်းကိုသက်တမ်းကျော်ရှိပါတယ်။အမေရိကန်မှာ COVID ကရောဂါစတင်ဖြစ်ပွားတဲ့ကဆိုရင်စံချိန်တည်းအများဆုံးဖြစ်ပါတယ်။ဒီချိန်ထဲမှာပဲဗြိတိန်နိုင်ငံမှာတော့24နာရီအတွင်းမှာအတည်ပြုလူနာစံချိန်တင်အောင်လို့3,900အထိပို့ထုံးနေတုန်းကမြင့်တက်ခဲ့ပါတယ်။ဗြိတိန်နိုင်ငံမှာပို့ပြီးတော့ကူးစက်လွယ်တဲ့ဗီဇပြောင်း COVID virus ပိုးနောက်တစ်မျိုးထပ်တွေ့တယ်လို့အစိုးရကပို့ထုံးနေတုန်းကကြေညာပါတယ်။မူလ COVID ပိုးနဲ့မျိုးဗီဇကွဲတဲ့ပိုးသစ်တွေ့တယ်လို့ဒီဇင်ဘာ14ရက်နေ့တုန်းကလည်းအတည်ပြုပြောကြားထားပါတယ်။ထိုင်းနိုင်ငံမှာ COVID ကရောဂါကူးစက်ပြန့်နှံ့မှုတိုးနေပေမဲ့နိုင်ငံထဲမှာ lockdown ကန့်သတ်ချက်တွေချဖို့မလိုအပ်ဘူးလို့ထိုင်းဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ COVID ရောဂါထိန်းချုပ်တိုက်ဖျက်ရေးအထူးအဖွဲ့နဲ့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာ lockdown ကန့်သတ်ချက်တွေထုတ်ဆရာမလိုဘူးလို့ဝန်ကြီးချုပ်ပရယုတ်ချန်အိုချာကပြောကြားခဲ့တာဖြစ်ပါတယ်
။ ညံရัฐบาลจะดูแลอย่างเต็มที่และคำยืนยันว่า
ကျောကထိချုပ်ရေးကိုအစိုးရကအတက်နိုင်ဆုံးဆောင်ရွက်နေတယ်ဆိုတာအခိုင်အမာပြောနိုင်ပါတယ်။အားလုံးပူးပေါင်းဆောင်ရွက်ရင်ယောဂကုသမှုကိုထိချုပ်နိုင်မယ်လို့ကျန်းမာရေးဝန်ကြီးဌာနကသူ့ကိုအသေးချာပြောထားတဲ့အကြောင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာပြောကြားခဲ့တာပါ။ယောဂကုသပြန့်နှံ့နေတဲ့ခရိုင်တွေမှာအတီးပြုတ်လူနာအရေးအတွက်ပေါ်လိုက်ပြီးတော့အဆင့်ခွဲသတ်မှတ်လိုအပ်တဲ့ကန့်သတ်ဆောင်ရွက်ချက်တွေကိုချမှတ်သွားမယ်ဆိုတဲ့ယောဂထိချုပ်ရေးအစီအစဉ်တွေကိုထိုင်းကျန်းမာရေးတာဝန်ရှိသူတွေကလည်းညင်ညာခဲ့ပါတယ်။ဘကောင်မျိုးတော်ကနေတနားရီကျော်လောက်တာကားနဲ့သွားရတဲ့စမုတ်စခွန်းခရိုင်ထဲကမြန်မာနိုင်ငံကရွှေပြောင်းလုပ်တာအများစုအလုပ်လုပ်ကြတဲ့ပင်လယ်စာဈေးကနေကိုဗစ်ကရောဂါစတင်ပြန့်နှံ့နေတာဖြစ်ပြီးတော့အခုအဲ့ဒီအနားတစ်ဝိုက်ကခရိုင်30နီးပါးမှာကိုဗစ်ရောဂါများများဆန်းဆန်းကူးစက်ပြန့်နှံ့နေပါတယ်။စမုတ်စခွန်းခရိုင်ကိုအဆင့်မြင့်ထိန်းချုပ်ကန့်သတ်နေရအဖြစ်ထိုင်းကျန်းမာရေးတာဝန်ရှိသူတွေကသတ်မှတ်ထားပါတယ်။ထောင်ထဲချီတဲ့အလုပ်သမားတွေကိုလည်းကိုဗစ်စတက်ဆစ်ဆင်းမှုတွေလုပ်နေပြီးတော့ပင်လယ်စာဈေးကိုပုံမှန်အဝင်ထွက်ရှိတဲ့နိုင်ငံတော်ဝန်ကဈေးတွေတွေကုန်တွေတွေနောက်ကိုလည်းချေရခန့်စစ်ဆေးမှုတွေလုပ်နေပါတယ်။မြန်မာရွှေပြောင်းလုပ်သားတွေနေထိုင်ကြတဲ့နေရာတွေမှာတော့အဝင်အထွက်တွေကိုတားမြစ်ကန့်သတ်ထားပါတယ်။လက်ရှိအထိကိုဗစ်အတည်ပြုလူနာ1000ကျော်မှအားလုံးနီးပါးကရွှေပြောင်းလုပ်သားတွေဖြစ်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောကြားထားပါတယ်။ခရိုင်28ခုထဲကဈေးတွေမှာကူးစက်ပြန့်နှံ့နေမှုဟာလေရွှေပြောင်းလုပ်သားတွေကြောင့်ဖြစ်တယ်လို့ထိုင်းအစိုးရပြောခွင့်ရသူကပြောပါတယ်။ပြည်ထောင်နိုင်ငံကအကြီးဆုံး online ဈေးကွက်လုပ်ငန်းကြီးဖြစ်တဲ့ Alibaba Group လုပ်ငန်းကြီးအပေါ်ဈေးကွက်လက်ဝဲကြီးအုပ်မှုနဲ့တရုတ်အစိုးရကစတင်စုံစမ်းနေပြီးတော့သူနဲ့ဆက်နွယ်နေတဲ့ Ant Group ဒီပညာအခြေခံဗဏ္ဍာရေးလုပ်ငန်းကြီးကတာဝန်ရှိသူတွေကိုဆင့်ခေါ်စုံစမ်းမယ်လို့ပြည်အောင်အနာပိုင်းတွေကဒီကနေ့ပြောကြားလိုက်ပါတယ်။ Ant Group ဆိုတာကတော့အရင်တုန်းက Ant Financial နဲ့အလီပေးလို့တည်ထားကြပါတယ်။တရုတ်နိုင်ငံမှာတိုးတက်လာနေတဲ့ online ဈေးကွက်မှာလုပ်ငန်းတွေပြိုင်ဆိုင်လုပ်ကိုင်နိုင်စွမ်းရှိရလားဆိုတာကိုတရုတ်အစိုးရကအရှိန်မြှင့်စုံစမ်းနေတာဖြစ်ပါတယ်။အလီဘာဘာ online ဈေးကွက်မှာကုန်ပစ္စည်းအယောင်ဝယ်လုပ်သူတွေအနေနဲ့တခြားပြိုင်ဘက်ဈေးကွက်တွေမှာမရောရဘူးဆိုတဲ့သဘောတူညီချက်လက်မှတ်ထိုးခိုင်းတဲ့အပေါ်ဝေဖန်မှုတွေရှိခဲ့တာပါ။ Ant Group ဤပညာအခြေခံဗဏ္ဍာရေးလုပ်ငန်းကြီးကဒေါ်လာ38ဘီလီယံတန်ဖိုးအစုရှယ်ယာတွေကိုပြီးခဲ့တဲ့လတုန်းကရှန်ဟိုင်းနဲ့ဟောင်ကောင်အစုရှယ်ယာဈေးကွက်တွေမှာတင်ရောက်မဲ့အစီအစဉ်ကိုလည်းတရုတ်အစိုးရကစိုင်းထားစေခဲ့ပါတယ်။ဒီပမာဏဟာကမ္ဘာအစုရှယ်ယာဈေးကွက်ထဲမှာအကြီးမားဆုံးပမာဏဖြစ်ပါတယ်။အခုလိုစုံစမ်းစစ်ဆေးခံနေရတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာအလီဘာဘာအစုရှယ်ယာဈေးတွေ900ခန့်နှုန်းနီးပါးကျဆင်းသွားခဲ့ပါတယ်။ VOA မြန်မာပိုင်းရဲ့ Christmas အထူးအစီအစဉ်တွေကိုအခုဆက်ပြီးတော့ထုတ်လွှင့်ပေးပါတော့မယ်ရှင်။
ဒီဒီဇင်ဘာလ24ရက်ရေဒီယိုစီစဉ်တွေကိုဝါရှင်တန်ဒီစီမြို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ကမ္ဘာတစ်လွှားကခရစ်စမတ်ရာသီသတင်းလေးတွေကိုဆက်ပြီးတော့ပြောပြပေးကြပါမယ်။ကိုဗစ်ရောဂါကြုံနေရတာတိတိကျကျပါရှိသွားပြီးတဲ့နောက်မှာအခုအားလဲရာသီမှာဂျာမနီနိုင်ငံကလူအုပ်ယုံတွေမှာအဖိုးဖွားတွေပျော်ရွှင်မှုအတွက်အထူးကြံမှုကိုလျှော့ချပေးနိုင်အောင်ဤပညာသစ်တွေကိုသုံးဖို့ကြိုးစားနေကြပါတယ်။ကိုဗစ်ကပ်ဘေးကြောင့်မိသားစုဝင်တွေလာမလည်နိုင်လို့အထူးသဖြင့်အဖိုးဖွားတဲ့အထူးကြံမှုတွေနဲ့ကြုံရတာပါ။ Writer သတင်းဆောင်မတစ်ပုဒ်ကတော့ကျွန်မအီတန်စင်ကတင်ဆက်ပေးပါမယ်ရှင်။ကိုဗစ်ကပ်ရောဂါကြောင့်လူကြီးပိုင်းတွေရဲ့ရုပ်ပိုင်းရောစိတ်ပိုင်းမှာထိခိုက်ရပါတယ်။ယောဂအခမ်းရှိတာကြောင့်လည်းကိုဗစ်ရောဂါပိုးကူးခံရမှာစိုးရိမ်ရသလိုပိုးမကူးအောင်ကူးစိုက်တဲ့အနေနဲ့လာနေချီးပြီးတော့ဆွေမျိုးသားသမီးတွေနဲ့လည်းမတွေ့ရတဲ့အတွက်အထူးကြံမှုကိုခံစားရပါတယ်။ဥရောပတလွားကလူအယုံတွေမှာအကြီးအကျယ်ပိုးကူးဆက်ခံရမှုတွေရှိနေပြီးတော့လူထောင်နဲ့ချီလည်းတည်ဆုံးခဲ့ရတာကြောင့်လူအယုံကိုဆွေမျိုးတွေလာလည်ခွင့်ပေးလိုက်ပါတယ်။ဒီလိုလူချင်းမတွေ့ရချိန်မှာအထူးကြံမှုကိုရော့နေစေမဲ့နီလန်တွေကိုရှာဖွေနေတာပါ။ဂျာမနီနိုင်ငံကလုံးမြို့ကလူအယုံတစ်ခုမှာတော့ VR ပိုးရင်းတူနည်းပညာကိုသုံးပြီးတော့ကလုံးဖျားချောင်းကြီးကိုလည်ပတ်နိုင်တဲ့ကိရိယာသုံးနည်းကိုတင်ပြနေပါတယ်
။ Das schon mal zu sehen und zu gucken, was da so
ist. လက်ပတ်ကြည့်နိုင်တာကောင်းလိုက်တာ။ကယောဂကြီးပြီးလို့အပြင်ပြန်ထွက်လို့ရတဲ့အခါဖျားချောင်းကြီးကိုသွားလည်ပြီးရှောက်ကြည့်အောင်ပါပဲ။ဒီကကြည့်ရနဲ့တိတ်ကွာမယ်လို့တော့မထင်ပါဘူး။သွားကြည့်အောင်ကိုသွားအောင်မယ်။
ဒီအလိုပုံရိပ်တူနည်းပညာနဲ့ကွန်ပျူတာဂိမ်းတွေလိုမျိုးဒီဂျစ်တယ်နည်းပညာတွေကကယောဂါကြောင့်ဘိုးဘွားရိပ်သာမှာပဲအငြင်းနေနေရတဲ့အဖိုးဖွားတွေအတွက်စိတ်အပန်းဖြေရာရရှိပါတယ်။ပုံမှန်ဆိုရင်ဆွေမျိုးတွေကမကြာခဏလာလေးလေးရှိပေမဲ့လည်းကယောဂါကာလမှာတော့မိသားစုဝင်တွေနဲ့မတွေ့ရဘဲနဲ့အဖိုးဖွားတွေလည်းစိတ်ထွက်ပေါက်ရှာနိုင်ဖို့ကတ်ခဲနေပါတယ်
။ Also als Medium um die Kommunikation
anzuregen. ဘိုးမကူးစေဖို့အတွက်ဧည့်သည်လက်မခံတော့ဘူးဆိုတာကိုဆွေမျိုးအများစုကနားလည်ပေးကြပါရဲ့။အဖိုးဖွားရဲ့ကျမရေကိုငဲ့ပြီးတော့ခဏခဏလာမလဲကြတော့ပါဘူး။ဒါမဲ့လည်းအထူးသဖြင့်ဒီ Christmas ကာလမျိုးမှာဆိုရင်ပို့ပြီးတော့အထီးကျန်ကြတာလေ။ဒါကြောင့်မို့တချို့ဧည့်သည်တွေကတော့တခါတလေလက်ခံပေးပြီးတော့တေချာအကာအကွယ်လုပ်ပေးထားတဲ့အခန်းထဲမှာပဲတွေ့ခွင့်ပေးပါရဲ့။ဒါလိုမျိုးခက်ခဲတဲ့အချိန်ကိုအားလုံးအတူတူရင်ဆိုင်ကြော်ဖြတ်ဖို့စူးစမ်းကြရမှာပါ။အဖိုးဖွားတွေနဲ့ဆွေမျိုးတွေကြားမှာသူတို့ကိုစောင့်ရှောက်ပေးနေတဲ့ဝန်ထမ်းတွေကြားပြောဆိုဆက်သွယ်ရေးဒီ Digital နည်းပညာပစ္စည်းတွေကအရန်ကိုအထောက်အကူဖြစ်ပါလေ။အဖိုးဖွားတွေကသူတို့ငငယ်တုန်းကအကြောင်းတွေကိုပြန်ပြောပြတော့သူတို့နဲ့ပို့ပြီးရင်းနှီးသွားပါတယ်။တစ်ချိန်ကအကြောင်းအရာတွေကိုတွေးပြီးတော့ပြန်ပြီးပြောပြကြပါတယ်
။စပယ်မျိုးကလူအယုံမှာလည်းနှစ်စဉ် Christmas အချိန်ရောက်တိုင်းမှာလူစုပြီးတော့ပွဲလုပ်ပေးလို့ရှိပေမဲ့ဒီနေ့မှာတော့အစာဦးထဲမှာမဟုတ်ဖ ೇನೆ အပြင်မှာပဲထွက်ပြီးတော့ပွဲဥကြောင်းกินတဲ့တခြားမုန်းတွေကိုတူတူစားပြကြပါတယ်။
Also normalerweise ist es bei uns so, dass wir in der Kapelle und in der Cafeteria.
Um es so Piajang ne ma sui myo ri ba sui bi Christmas party pwe chin pa ja ba. Aku lo da myo ma lou nai lo ba wo. Ae ra chang a pye ma be mou sa de party pwe a phit pong san pyaung lai ya da ba.
Kha lai lo Christmas ya di thong san sui myo ri ne wine pwe pi lo sa taw pyo shin ya de a ya da ko lo lwan ja da ba. Da mae lek shi a chin ni ma be kin song phit mae ni ne be Christmas party pwe ko sin nwe ja da phit ba le.
Hier wächst die Gefahr von Isolation, verringerter sozialer Teilnahme und einer erheblichen
Verschuldung. ကျောင်းလူယုံမှာရှိတဲ့အမြင်နေရတဲ့အခါအထီးချန်တာ၊စ တိုင်းဝိုင်းထဲမှာတရက်ကြွကြွပါဝင်လာမှုအားနည်းလာတာနဲ့စစ်မှားရေးတိတိတတ်တာထိခိုက်လာနိုင်ပါတယ်။အထူးသဖြင့်ဒီအရင်ကလေးကကို့ဆောင်မကိုတီးတန့်နေပြီးတခြားလူတွေနဲ့တိတ်တွေ့စရာမလိုတဲ့သူတွေအတွက်လူတိုင်းဝိုင်းထဲပြန်ပြီးတော့ဝင်စားဖို့အခက်အခဲရှိနေပါတယ်။ဆွေမျိုးသားသမီးနဲ့မရှိတဲ့အခါလူအယုံမှာပဲနေတဲ့အဖိုးအဖွားတွေအတွက်စေနာဝန်ထမ်းတွေကစကားပြောပေးပါတယ်။လူချင်းပြင်မှာတွေ့စရာမလိုတဲ့ဗီဒီယိုကနေတစ်ဆင့်ဖုံးခေါ်တာမျိုးလည်းလုပ်ပေးနိုင်ပါတယ်။ဒါနဲ့အပြင်မှာတွေ့ကြရင်လည်းဘေးကင်းကင်းနဲ့တွေ့နိုင်အောင်လုပ်ပေးချဖို့လိုပါတယ
်။အွန်လိုင်းကနေစကားပြောနိုင်ရင်ဆိုပေမဲ့လူချင်းတွေ့ရတဲ့ခံစားချက်မျိုးလည်းတော့ရှင်းလို့မရပါဘူး
။ Nemiga
ကစကူးစ်ဖို့ခင်ဗျာ။ဒါကဂျမားနဲ့ဂျမားခင်ဗျားတို့စကြိုက်တာ55နှစ်မင်္ဂလာသက်က51နှစ်ရှိပါပြီ။ခရစ်မတ်ကာလမှာခွဲနေရတာဒါပထမဆုံးမှာလွယ်တော့မလွယ်ပါဘူ
း Pfizer BioNTech COVID ကဆေးပဲအထူးခံမဲ့စီးရင်ထဲမှာဂျာမနီနိုင်ငံလူအုံကအဖိုးခွားတွေကထိဆုံးကပါဝင်ပါတယ်ဒီဇင်ဘာလ28ရက်နေ့ကျရင်ဂျာမနီနိုင်ငံမှာကာကွယ်ဆေးကိုစတင်ပြီးတော့ဖြန့်ချီဖို့စီစဉ်ထားတာပါဒီမတိုင်ခင်တော့လူအုံတွေမှာလူချင်းတွေ့ရာတွေကိုကန့်တတ်ထားရအောင်မှာဖြစ်ပါတယ်ဒီလိုခွဲနေရတဲ့အချိန်မှာအဖိုးဖားတွေစိတ်ပျော်ရွှင်အောင်လှုပ်ပေးနိုင်တဲ့နည်းလမ်းမျိုးစုံတွေရှာဖွေနေကြတာပါ Kaiser Slotten မြို့ကလူအုံရုံမှာတော့အဖိုးဖားတွေလိုက်ကနိုင်အောင်လို့ Zumba လေးစင်ကအကကိုသင်ပေးနေရလဲဖြစ်ပါတယ်ရှင
ကိုရိုနာကရောဂါကာလလူမစုရလူတွေခက်ခွာခွာနေရတဲ့အချိန်နှစ်စဉ်စီစီကားကားနဲ့ကျင်းပလေးရှိတဲ့ခရစ်စမတ်ပွဲတော်တွေလည်းခြောက်ကန့်နေပါဗျ။ဒါပေမဲ့လည်းကရောဂါကြားကပဲကမ္ဘာတဝန်းကခရစ်စမတ်ပွဲတော်ဆင်နွှဲပုံတွေအကြောင်းကျွန်တော်ကိုငင်းချမ်းကစူးစီးတင်ပြထားပါဗျ။ဒီညခရစ်တော်မွေးဖွားလာတဲ့နေ့ရက်ဖြစ်တဲ့ခရစ်စမတ်နေ့ဒီဇင်ဘာလ25ရက်နေ့ကိုကမ္ဘာတဝန်းပုံစံမျိုးမျိုးနဲ့ကျင်းပကြတာပါအရှေ့လယ်ပိုင်းမှာရှိတဲ့ပါလက်စတိုင်းဒေသကတမန်ကျမ်းစာတွေကခရစ်တော်မွေးဖွားခဲ့တဲ့မြို့ဖြစ်တဲ့ဘက်သလဟမ်မှာဆိုရင်လဲစူတောင်းပွဲတွေနဲ့စီကားနေလေးရှိပါတယ်ဘက်သလဟမ်ဘုရားကျောင်းရဲ့ကျောင်းအုပ်ဖုံးတော်ကြီးရာမီအရှာခရီက
24/9
ရက်နေ့ညကအတင်းကျပ်ဆုံးညဖြစ်ပါတယ်ဖုံးတော်ကြီးနဲ့စူတောင်းတာမျိုးပဲရှိပြီးတော့လူတွေကိုလည်းမဖိတ်ပါဘူးပါလက်စတိုင်းအာဏာပိုင်တွေလည်းစူတောင်းပွဲကိုလာမှာမဟုတ်ပါဘူးလို့ပြောသွားတာပါအရင်နှစ်တွေကဆိုရင်ဒီမျိုးကိုလာရောက်လဲပတ်သူတိမ်ပေါင်းများစွာနဲ့စီကားနေလေးရှိပါတယ်ဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်လာရောက်လဲပတ်သူမရှိပဲခြောက်ကန့်နေတဲ့အတွက်ဒေသခံစီးပွားရေးလုပ်ငန်းတွေလည်းထိခိုက်ရပါတယ်ဆိုင်ပိုင်ရှင်တဦးဖြစ်တဲ့ George Barbeau ကအ
ဲ့ဒါအရှာစီဂျစ်ဆယ်ကာလမစီသမန်းနဲ့
ခီးသွားတွေဘာလာလောက်ကြမလဲကိုရိုနာဗိုင်းရပ်စ်ရှိနေတဲ့ရွေးတော့ခီးသွားလုပ်ငန်းဆိုတာရှိမှာမဟုတ်ပါဘူးခီးသွားတွေကသူတို့နိုင်ငံကကိုရိုနာဗိုင်းရပ်စ်ကိုရှောင်ဖို့ဒီကိုလာမှာလားဒီမှာလဲဗိုင်းရပ်စ်ကရှိနေတာပါခီးသွားတွေကပြောချင်တာပါကျွန်တော်တို့လည်းပိတ်ထားရတာ6လလောက်ရှိနေပါပြီဘာမှလည်းမရောင်းရပါဘူးဒီ6လအတွင်းဒေါ်လာ50ကျော်ဘူးလောက်ပဲရောင်းရတယ်လို့ပြောသွားတာပါဂါဇာကမ်းမြောင်ဒေသအတွင်းမှာနေထိုင်တဲ့ခရစ်ယာန်ရာပေါင်းများစွာလဲဘက်သလဟမ်မြို့ကိုလာလို့မရပါဘူး။ဂါဇာမှာရှိတဲ့လက်တင်ဖျားရှိခိုးကြောင်းကိုလည်းရောဂါပိုးကူးစက်မှုကိုထိန်းချုပ်ဖို့အတွက်ပိတ်ထားမယ်လို့ဖုံးတော်ကြီးယူဆပ်အာဆက်ကပြောပါရယ်။ဒါပေမဲ့လည်းဖျားရှိခိုးဆူတောင်းတာတွေကိုတော့အင်တာနက်က live လွှင့်ပေးမှာဖြစ်တယ်လို့ဖုံးတော်ကြီးယူဆပ်အာဆက်ကပြောပါရယ်
။ ولكن بدانا نعمل بث مباشر
ကျွန်တော်တို့ကိုယ်ွယ်သူတွေအပါအဝင်ဆူတောင်းလို့ရအောင်ဆူတောင်းပွဲတွေကိုကျွန်တော်တို့ဖျားချောင်းအင်တာနက်ဆာမျက်နှာကနေ live လွှင့်ပေးနေပါတယ်လို့ပြောသွားတာပါလေဗနွန်နိုင်ငံဘေးရုတ်မြို့မှာဆိုရင်လည်းပြီးခဲ့တဲ့ဩဂုတ်လကပောက်ကွဲမှုကြီးအတွင်းသေဆုံးခဲ့ရတဲ့သူတွေအတွက်သူတို့ရဲ့နာမည်တွေချိတ်ဆွဲထားတဲ့ Christmas သစ်ပင်နာမှာဝိုင်းဝန်းဆူတောင်းပေးခဲ့ကြပါတယ်ဒီပောက်ကွဲမှုမှာသေဆုံးခဲ့ရသူအနည်းဆုံး181ယောက်ရှိပြီးတော့လူပေါင်း 6,500 ကျော်ဒဏ်ရာရခဲ့ပါတယ်လူပေါင်းများစွာလည်းအိုးအိမ်နဲ့ဖြစ်သွားခဲ့ရပါတယ်။ပောက်ကွဲမှုအတွင်းတည်ဆုံသွားတဲ့ Farid Kiwan ရဲ့အမေဖြစ်သူကအခုလိုပြောပါတယ
်
။အခုလိုဆူတောင်းပွဲမှာသူ့ကိုပြောချင်တာကတော့သတိမရတဲ့နေ့တရေမှမရှိဘူးဆိုတာပါ။ကျမသားလေး Farid ကဒီလိုခရစ်စမတ်ရောက်ပြီဆိုရင်ယေရှုခရစ်တော်ဖွားတော်မူကန်းကိုအိမ်မှာပြင်ဆင်နေကြပါ။နောက်ပြီးယေရှုခရစ်တော်ပြန်လည်ထမြောက်တော်မူကန်းကိုလည်းဖန်တီးလေးရှိပါတယ်။သူ့ကိုနှလုံးသားထဲမှာအမြဲတမ်းသတိရနေမှာပါလို့ပြောခြင်းပြီးတော့အ မှန်တရားကိုသိရအောင်လဲလှုပ်ဆောင်သွားမှာပါလို့ပြောသွားတာပါဗြိတိန်နိုင်ငံလန်ဒန်မြို့မှာဆိုရင်လဲခရစ်စမတ်ကာလစီကားနေလေးရှိတဲ့အောက်ဆိုလမ်းမနဲ့ဈေးကဆက်ဆက်လမ်းကဆိုင်တွေမှာလဲကိုဗစ်ကပ်ရောဂါကြောင့်ပိတ်ထားရပါတယ်အရင်နှစ်တွေကဆိုရင်ခရစ်စမတ်နီးမှာကပ်ပြီးဈေးဝယ်တဲ့ဈေးဝယ်သူတွေနဲ့စီကားနေလေးရှိတဲ့မြို့လေကောင်နေရာလဲဖြစ်ပါတယ်ကူးစက်မှုပုံမြန်တဲ့မျိုးရိုးဗီဇဆင်ကယ်ပြောင်းလဲမှုရှိလာတဲ့ဗီဇကြောင့်ကိုရိုနာဗိုင်းရပ်စ်ကြောင့်ဒီဇင်ဘာလ19ရက်နေ့ကအမြင့်ဆုံးဖြစ်တဲ့အဆင့်လေးပိတ်ဆို့မှုတွေလုပ်ပြီးလန်ဒန်မြို့နဲ့အင်္ဂလန်အရှေ့တောင်ပိုင်းကလူတွေကိုအိမ်မှာပဲနေတိုင်းပြီးတော့သွာလာမှုတွေကိုကန့်သတ်ထားတာပါဒီအမိန့်ဟာခရစ်စမတ်ကာလမှာမိသားစုတွေတငယ်ချင်းတွေနဲ့စုဝေးတွေ့ဆုံတာတွေမလုပ်ရဘူးလို့ကန့်သတ်ထားတဲ့အမိန့်လည်းဖြစ်ပါတယ်ခင်ဗျာအမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်ဖလော်ရီဒါကီးအရက်မှာတော့စန်တာဘိုဘိုတယောက်သူ့မိတ်ဆွေနဲ့မင်းစားလေးတွေနဲ့အတူရေငုပ်နေပါတယ်စပန်ဇာစလိတ်ဆိုသူကစန်တာဘိုဘိုကြီးအဖြစ်ဝတ်ဆင်ထားပြီးတမင်လေးဆွဲတဲ့စူဖာလဲကြီးအစားရေငုပ်တဲ့ jet ski နဲ့အတူကလေးတွေအတွက်လှူဒန်းတဲ့ပရာဟိတအဖွဲ့တွေအတွက်အလှူငွေရှာဖို့ရေငုပ်နေတာလည်းဖြစ်ပါတယ်နောက်ပြီးတော့ဖလော်ရီဒါကီးဒေသကအနဝါဘေးမဲ့ဥယျာဉ်ကတန်တာကြောက်တန်းတွေအကြောင်းလဲတတိထားမိစေဖို့ရည်ရွယ်ပါတယ်ကမ္ဘာတောင်ပတ်ချမ်းကနိုင်ငံတွေမှာလဲခရစ်စမတ်ပွဲတော်ကိုဆင်နွှဲကြပါတယ်။ပြည်သူနိုင်ငံမျိုးတော်လီမာမျိုးဆင်ကြေဖုံးအရက်မှာဆိုရင်လဲကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်ဖို့စန်တာဘိုဘိုကြီးကိုပလတ်စတစ်အကာထဲမှာထည့်ထားပြီးကလေးတွေကအပြင်ဘက်ကနေတွေ့တဲ့အစီအစဉ်လှုပ်ဆောင်ခဲ့ပါတယ်။ကလေးတွေအနေနဲ့စန်တာဘိုဘိုကြီးနဲ့စကားပြောဆိုလို့ရပြီးတော့သူတို့လိုချင်တဲ့စုတွေကိုလဲတောင်းနိုင်တာပါ။ကောမာစီဗင်ကတာဝန်ရှိသူတွေကလဲကလေးတွေရဲ့လက်ကိုပိုးသက်စေရည်နဲ့ဆေးပေးသလိုကလေးတယောက်ပြီးသွားတာနဲ့အပြင်ဘက်ကအကာကိုပိုးသက်စေရည်နဲ့ဖြန်းပေးပါရယ်ကလေးမေတယောက်ဖြစ်တဲ့ရှေလာရှပီယာမားကဒီအကာကအရန်ကောင်းပါရယ်ကလေးတွေအနေနဲ့စန်တာအနားကိုကပ်လို့ရပြီးတော့ကိုဗစ် -19 ရောဂါကူးမကိုလည်းစိုးရိမ်ဖို့မလိုပါဘူးခရစ်စမတ်မှာမျှော်လင့်ချက်လေးတွေလည်းမပြောက်စေချင်ပါဘူးအရေးအကြီးဆုံးကတော့ခရစ်စမတ်မျှော်လင့်ချက်မပြောက်သွားဖို့ပါလို့ပြောသွားတာပါဒီနေ့အတွက်စန်တာဘိုဘိုကြီးအဖြစ်တရုတ်ဆောင်သူကတော့ဒန်နီယယ်ဘဇာရိုအိုဘရီဂွန်ဆိုသူဖြစ်ပြီးတော့သူဟာလျှက်စစ်ဝန်ထမ်းအဖြစ်ဗီနီဇွဲလားနိုင်ငံမှာအနှစ်40ကြာအလုပ်လုပ်ခဲ့သူပါဗီနီဇွဲလားနိုင်ငံဟာစီးပွားရေးအခြေအတဲကြုံနေရတဲ့အတွက်ပီရူးနိုင်ငံကိုသူပြန်လာခဲ့ပြီးတော့ကောမတ်မြို့နယ်စီပင်မှာအလုပ်လုပ်နေတာပါဒီနေ့အတွက်တော့ကလေးတွေတောင်းတဲ့ဆုတွေနဲ့ပတ်သက်ပြီးတော့ဘဇာရိုကအခုလိုပြောပါတယ
် Lo que más ellos piden es salud
ကလေးတွေအများဆုံးတောင်းတဲ့ဆုတွေကတော့ကျန်းမာဖို့ချမ်းသာဖို့နဲ့အစားအသောက်တွေရဖို့ပါပဲဒါတွေကိုအများဆုံးတောင်းပါတယ်။နောက်ပြီးသူတို့အဖေတွေအလုပ်ရဖို့ကိုလည်းဆုတောင်းခဲ့ပါတယ်။အဲ့ဒီဆုတောင်းကတော့ကျွန်တော်ကိုဝမ်းနည်းစေခဲ့ပါတယ်လို့ပြောသွားတာပါခင်ဗျာ။ဩစတြေးလျနိုင်ငံမှာဆိုရင်လည်းကလေးတွေသာမကပါဘူး။တိရိစ္ဆာန်ရုံတွေကတိရိစ္ဆာန်လေးတွေလည်းခရစ်စမတ်လက်ဆောင်ရကြပါတယ်။သူတို့ကတော့ဆင်ဒီမြို့တော်ရုံကတိရိစ္ဆာန်ရုံကဖြစ်ပြီးတော့တတဝါလိုက်တင့်တော်တဲ့အစားအသောက်လေးတွေကိုလက်ဆောင်အဖြစ်ရကြတာပါ။တိကလအုပ်တွေဆိုရင်ဟိုဟိုဟိုပုံစံခရစ်စမတ်သေးရွယ်ကွင်းကြီးတွေရပြီးတော့ပင်လယ်ဖြန်တွေဆိုရင်လည်း Merry Xmas ပုံစံရေးထားတဲ့ငါးရီကိုရခဲ့ပါတယ်ခင်ဗျာ
ထောင်၂၀ခုနှစ်အတွင်းမျောလင့်မထားတဲ့အဖြစ်အပျက်တွေထဲမှာမော်တော်ကားထုတ်လုပ်မှုတွေ၊ကိုဗစ်ကပ်ရောဂါပေါ်ပေါက်မှုတွေကြောင့်အခမ်းအနားအစီအစဉ်ဖျက်ဖြစ်ရတာတွေလည်းပါဝင်ပါတယ်။ဖလုံအိမ်တက်ငွေထုတ်လုပ်မှုတိုးလာတာကြောင့်ကမ္ဘာနေရာအနှံ့ဥဒုရာသီပြောင်းလဲဖောက်ပြန်မှုနဲ့ရင်ဆိုင်နေရချိန်မှာမော်တော်ကားကုမ္ပဏီတွေဖက်ကလည်းတဘာဝပတ်ဝန်းကျင်နဲ့ပိုးပြီးတော့လက်လျောညီထွေးဖြစ်မဲ့လက်စစ်စွမ်းအင်သုံးကားတွေကိုပို့ပြီးတော့ထုတ်လုပ်လာနေကြပါတယ်။ဥရောပမှာတော့မိုးပြံကားတမျိုးကိုတောင်တရားဝင်မောင်းနှင်ခွင့်ပြုလိုက်ပါပြီ။ဒီနေ့အတွင်းခုလိုထူးခြားတဲ့ကားတွေအကြောင်းသုံးသပ်ချက် AB သတင်းဆောင်မသဘောကိုကျွန်မနောက်လောက်ဆက်ပြီးတော့တင်ပြမှာပါ။သိပ္ပံဇက်လိုင်းရုပ်ရှင်အဗတာထဲကမော်တော်ကားပုံစံနဲ့ပေါ်စိတ်ကူအခြေခံပြီး Mercedes-Benz ကုမ္ပဏီကထုတ်လုပ်ထားတဲ့ AVTR ဆိုတဲ့ကားမှာတော့တဘာဝပတ်ဝန်းကျင်နဲ့အသက်နိုင်ဆုံးလက်လျောညီထွေးဖြစ်အောင်ဖန်တီးထုတ်လုပ်ထားပါတယ်။အဗတာရုပ်ရှင်ဒါရိုက်တာ James Cameron ရဲ့အကူအညီနဲ့ဒီဇိုင်းထုတ်ထားတဲ့ဒီကားကိုအမေရိကန်ပြည်ထောင်စု Las Vegas မြို့က CES ကိရိယာဆန်ပြပြပွဲမှာမိတ်ဆက်လိုက်တာပါ G Dan တတ်သူနဲ့သူ့ရောနှောထားတဲ့ Nickel တမမဟုတ် Cobalt လိုတန်ကြီးမတက်တက်တဲ့တတ်သူတွေမတုံးပဲတန့်ရှင်ဒါရု Series နဲ့ထုတ်လုပ်ထားတဲ့ပြန်သုံးဘက်ထရီမျိုးစားတွေကအသုံးပြုထားတယ်လို့ Mercedes ကုမ္ပဏီကပြောပါတယ
် Imagine a car that delivers a completely new experience which combines
အတွေ့အကြုံတွေ့တဲ့ကားတစ်စင်းဆိုတာကိုမြင်ကြည့်လိုက်ပါ ီကားကကားမောင်းနေတဲ့အချိန်ကားထဲထိုင်နေတဲ့အချိန်မှာတော့အပြင်ကသဘာဝပတ်ဝန်းကျင်နဲ့ကိုရောက်နေတဲ့လူမျိုးခံစားချက်ပေးနိုင်မှုဒီဇိုင်းလုပ်ပေးထားပါတယ်
ဂျပန်လျက်စစ်ကုမ္ပဏီဆိုနီကလည်းတူထုတ်လုပ်နေကြပစ္စည်းအမျိုးသားမဟုတ်ဘဲနဲ့လျက်စစ်ကားတဲ့အမျိုးသားတစ်ကိုမိတ်ဆက်ပေးလိုက်လို့အားလုံးအားအားသိခဲ့ကြတာပ
ါ
ကားမောင်းရေးဖျော်ဖြေရေးအစီအစဉ်တွေပါရနိုင်တဲ့အတွေ့အကြုံမျိုးပေးနိုင်ဖို့ဆိုနီကုမ္ပဏီကမျှော်မှန်းထားပါတယ်ပရိုတိုတိုက်စံနမူနာပုံစံထုတ်လုပ်ထားတဲ့ Sony Vision S ကားရဲ့အတွင်းအပြင်ကိုနှစ်ဖက်စလုံးအယုံခံစောင့်ကြည့်ပစ္စည်း33ခုတက်ဆင်ထားတာပါAudi ကားကုမ္ပဏီကတော့သူရဲ့အမောင်းသူမဲ့ကားနဲ့ CES ပြပွဲမှာလူတွေတင်ပြီးတော့မောင်းနှင်ပြသခဲ့ပါတယ်။လာမယ့်နှစ်ထဲမှာတော့နေရောင်ကအဆင့်မြင့်နည်းပညာသုံးကားတွေကိုအနည်းငယ်ကင်းကင်းနဲ့မောင်းနှင်နိုင်ကြတော့မှာပါ။ German Bosch Engineer နည်းပညာကုမ္ပဏီကကားမောင်းသူရဲ့မျိုးလုံးကိုနေရောင်ထိုးမခံရစေပဲတစ်ချိန်တည်းမှာလည်းမြင့်ကွင်းကိုအကောင်းဆုံးမြင်နိုင်မဲ့အဆင့်မြင့်နည်းပညာထည့်ပေးထားပါတယ်။ကားမောင်းသူရဲ့မျိုးလုံးလှူရှာမှုကိုလေ့လာပြီးတော့နေရောင်ကားပေးတဲ့အဆင့်မြင့်နည်းပညာသုံးထားတာပါ။နယ်သာလန်နိုင်ငံမှာတော့ဂျပန်တိုယိုတာကားကုမ္ပဏီကဒုတိယမျိုးဆက်ဟိုက်ဒရိုဂျင်လောက်စားဆဲလ်သုံးကားတစ်တမျိုးကိုမိတ်ဆက်လိုက်ပါတယ်။တိုယိုတာမီရိုင်လို့နာမည်ပေးထားတဲ့ဒီကားတစ်ကလေးကတစ်ခါအားဖြည့်ထားပြီးရင်မိုင်400ကျော်မောင်းနှင်နိုင်အောင်လုပ်ထားတာပါ။ဒါပေမဲ့ဒီမှာခက်တာကဟိုက်ဒရိုဂျင်လောက်စားဖြည့်နိုင်တဲ့လောက်စားဖြည့်ဆိုင်တွေနေရာတိုင်းမှာမဆောက်ပေးနိုင်သေးတာဖြစ်ပါတယ်။ဖေဖော်ဝါရီလတုန်းကတော့အိန္ဒိယနိုင်ငံထဲကအကြီးဆုံး Auto Expo 2020ကားပြပွဲမှာ SUV ကားအမြင့်တွေအကြောင်းဆက်ခဲ့ပါတယ်။ဒီပွဲမှာနာမည်ကြီးကားကုမ္ပဏီတချို့ရောက်မလာပဲလို့ကားပြပွဲလာကြည့်သူတွေကတော့အတော်များခဲ့တာပါ။ခီးတဲ့တင်ကားတွေကတော့2019ဧပြီနဲ့ဒီဇင်ဘာလကြား16ရာခိုင်နှုန်းအထိကျဆင်းခဲ့တယ်လို့အိန္ဒိယမော်တော်ယာဉ်ထုတ်လုပ်သူများအသင်းကပြောပါတယ်
။ The demand has shrunk. It shrunk primarily because of economic reasons. Because of GDP growth leading to customers not being very
CYA generator ကြောင့်ဝယ်လိုအားတွေကျပြီးရင်ကျလာနေတာပါ။ပြည်တွင်းသတင်းထုတ်လုပ်မှု GDP တိုးလာလို့ဝယ်ယူသူတွေဘက်ကပစ္စည်းတွေတိတ်ပြီးတော့မဝယ်ချင်ကြတော့ပါဘူး။
ကျင့်တဲ့နိုင်ငံမှာတော့စီတဝင်းကားကုမ္ပဏီကမြို့ရင်းကားမောင်းသွားလာမှုပုံစံပြောင်းလဲသွားစေမယ်ဆိုရဲသူပြောထားတာနဲ့အညီလူနှစ်ယောက်စီလက်စစ်ကားကိုမိတ်ဆက်လိုက်ပါတယ်။အရွယ်အစားသေးငယ်ပြီးတော့အလျား3မီတာတော့မပြည့်တဲ့ဒီကားမှာတုံးထားတဲ့ဘက်ထရီအမျိုးအစားနဲ့အားပြွနိုင်မယ့်အချိန်အတိုင်းတာနဲ့ပတ်သက်ပြီးတော့မေးခွန်းတွေတော့ထွက်နေပါပြီ။ Belgium နိုင်ငံရှေးဟောင်းမြို့တစ်ခုဖြစ်တဲ့ Gent မှာတော့မော်တော်ယာဉ်ကင်းစင်တဲ့တဘာဝပတ်ဝန်းကျင်မှုဖြစ်အောင်ဖန်တီးထားပါတယ်။လူရည်3000ကျော်ရှိတဲ့သမိုင်းဝင်နေရာတွေမှာရှင်အသွာလာကင်းအောင်လမ်းကြောင်းတွေပြောင်းလဲဖို့အစီအစဉ်ခဲ့တာပါ။
You have a pedestrian area, a restricted a zone restricted for cars. We got rid of the through traffic.
ဒီနေရာကိုဖြတ်ပြီးသွားလာနေကြတဲ့ကားတွေကိုလမ်းကြောင်းပြောင်းလိုက်တာဖြစ်ပါတယ်။ဘေးရန်တွေကင်းပြီးကျန်းမာရေးနဲ့ပိုပြီးညီမျှမှုရှိတဲ့မြို့တစ်ခုလူမှုဘဝကောင်းတွေရှိတဲ့မြို့တစ်မြို့ကိုကျွန်တော်တို့ရလိုက်ပါတယ်
။ဆွစ်ဇာလန်နိုင်ငံမှာတော့ကာယောဂါကြောင့်အခမ်းအနားကြီးတွေကိုအစိုးရကတားမြစ်လိုက်တဲ့အတွက်ဂျနီဗာအပြည်ပြည်ဆိုင်ရာကားပြပွဲကိုဖြတ်တင်လိုက်ပါတယ်။ဒီနေ့ပွဲကို March 5ရက်နေ့ကနေ15ရက်နေ့ထိကျင်းပဖို့အစီအစဉ်ထားခဲ့တာပါ။အဲ့ဒီကားပြပွဲကျင်းပနိုင်ခဲ့ရင်ဂျီနီဗာမြို့တော်ဝိုက်ကနေဝင်ငွေဒေါ်လာတန်း100ကနေ300ကျရလိုက်မယ်လို့လည်းခန့်မှန်းထားတာ
ပါ I think it does cast a spell over future motor shows in fact because the industry has
နောက်ကကားပြပွဲအပေါ်မှာပါအကျဉ်းချတင်သွားတယ်လို့ကျွန်တော်ထင်ပါတယ်တကယ်တော့မော်တော်ကားလုပ်ငန်းတွေကလည်းကားပြပွဲကိုအွန်လိုင်းကနေပြတာတဲ့ပဲပြောင်းသွားကြတာပါ
From Geneva Palexpo for the 9th edition of the car of the year and the winner isOh my god, this is, oh wow, this is the Peugeot! This is the Peugeot!
ဒီနေ့အတွက်အကောင်းဆုံးကားစုကားအပ်တဲ့ရဲကိုတော့ပြင်သစ်ကားကုမ္ပဏီ Peugeot ရဲ့208ရဲ့ကားကရသွားပါတယ်။ဂျီနီဗာကားပြပွဲကျင်းပခွင့်မရှိတာကြောင့် online ကနေပဲပွဲကျင်းပခဲ့တာဖြစ်ပြီးစုဟာနာမည်ကတော့ပရိတ်သတ်ကင်းမဲ့နေတဲ့ခမကြီးတဲကနေကြီးညာခဲ့တာပါ။ဂျာမန်ကားကုမ္ပဏီ BMW ကတော့လျှက်စစ်တမျိုးနဲ့သုံး All Electric i4 ကားအမျိုးအစားကိုမိတ်ဆက်ပြသခဲ့ပါတယ်
။ The Concept i4
2021ခုနှစ်မှာထုတ်လုပ်မယ်လို့ခန့်မှန်းရတဲ့ BMW ကမိတ်ဆက်လိုက်တဲ့ဒီကားအမျိုးအစားကအားတစ်ခါဖြည့်ပြီးရင်မိုင်390ကျော်အထိရောက်အောင်အားထပ်ဖြည့်စရာမလိုပဲမောင်းနိုင်မယ်လို့လည်းပြောဆိုထားပါတယ်။ Mercedes-Benz ကတော့ပလတ်ထိုးပြီးတော့လည်းအားသွင်းနိုင်တဲ့ E-Class လျှက်စစ်နဲ့ဓာတ်ဆီနှမျိုးရောသုံးနိုင်တဲ့ Hybrid ကနောက်ဆုံး Model ကိုလည်းထုတ်လုပ်လိုက်ပါတယ်။ကဘာမှာကယောဂါပြန်နှမှုကိုကာကွယ်တဲ့အနေနဲ့လူတွေအိမ်ထဲမှာပဲနေဖို့အရေးကြီးတာကိုသဘောပေါက်စေချင်တဲ့အိန္ဒိယနိုင်ငံသားတယောက်ကတော့ COVID-19 ယောဂါပို့လို့အချွန်အတက်တွေပါတဲ့ဂါဒင်းဖန်တီးခဲ့တာပါ။ကယောဂါကြောင့်လူအချင်းချင်းခက်ခွက်ခွာနေဖို့ဘလောက်အရေးကြီးတယ်လဲဆိုတာကိုသတိပေးတဲ့အနေနဲ့ကားစီထွင်သူဆူဒခါယာဒပ်ကသူ့ကားကိုဟိုက်ဒရာဘတ်မြို့တော်ဝိုက်လဲလဲမောင်းနှင်ခဲ့ပါတယ်။ ကိုရိုနာဗိုင်းရပ်စ်ကိုစတင်ရအချက်ချဖြစ်တဲ့တရုတ်နိုင်ငံဝူဟန်မြို့မှာတော့86ရက်ကြာချမှတ်ထားတဲ့ကာယောဂါကန့်သတ်ထိန်းချုပ်မှုတွေကိုဧပြီလမှာအဆုံးသတ်ခဲ့ပါတယ်။အဲ့ဒီအချိန်မှာပဲကာယောဂါပြန့်နှံ့မှုထိန်းချုပ်ရေးတင်းကျပ်တဲ့စီမင်းစည်းကမ်းတွေချမှတ်ပြီးတော့ Honda 60ရုံမှလုပ်ငန်းတွေပြန်ပြီးတော့စတင်ခဲ့တာပါ။နောက်တစ်လအကြာမှာပဲအီတလီနိုင်ငံကစင်ဟန်ကားထုတ်တဲ့နာမည်ကြီး Lamborghini ကုမ္ပဏီကအီမီလီယာရိုမာနီယာဒေသကကားထုတ်လို့ရေးစရုံကိုကိုဗစ်ထိန်းချုပ်ရေးစီမင်းစည်းကမ်းတစ်တွေနဲ့မေလထဲမှာပြန်ပြီးတော့ဖွင့်လှစ်ခဲ့ပါတ
ယ
်။ကားကိုယ်တွေတက်ဆင်ရတဲ့နေရာတစ်ခုမှာလူမျိုးအောင်လုတ်ကန်ရပါတယ်။ဥပဒေပါပြတ်ထန်းချက်အတိုင်းတယောက်နဲ့တယောက်3မီကျော်ချပြီးလုတ်ကန်နေကြတာပါ။
ဂျူလိုင်လထဲမှာတော့ရုရှားနိုင်ငံစင်စပီဒန်စောက်မြို့လမ်းတွေပေါ်မှာမောင်းနှုံမဲ့ကားတွေကိုရုရှားအင်ဂျင်နီယာတွေစံသတ်မောင်းနှင်ခဲ့ပါတယ်။အဲ့ဒီကားတွေကသူ့အလိုလိုလမ်းကြောင်းရှာပြီးတော့လမ်းဖြတ်ကူသူတွေကိုရောတခြားအဟန့်အကြားတွေကပါသူ့အကူအညီမလိုပဲရှောင်ရှားနိုင်တာတွေ့ရပါတယ်။ဂျပန်နီဆန်ကုမ္ပဏီကလည်းလျှက်စစ်ကားတွေတစ်မျိုးကိုထုတ်ပြလိုက်ပါပြီ။ကုမ္ပဏီဥက္ကဋ္ဌဟောင်းကယ်ရိုဂက်ဆန်နဲ့ပတ်သက်လို့ပြဿနာတွေပေါ်ပေါက်ခဲ့ပြီးနောက်ပိုင်းပထမဆုံးထုတ်လုပ်လိုက်တဲ့ Moretic ကကုမ္ပဏီရဲ့မျက်နှာသစ်ကိုကိုစားပြုတာလည်းဖြစ်တယ်လို့ပြောပါတယ
်။
ဂျူလိုင်လထဲမှာပဲရုရှားနိုင်ငံဖမ်ပီတာကလူတစ်ယောက်ကတော့ဒေါ်လာ900လောက်သုံးပြီးတော့ Ford ကုမ္ပဏီထုတ် Model T နဲ့ဆင်တူတဲ့ကားတစ်စင်းကိုသူ့ပါလာတီထွင်နိုင်ခဲ့တဲ့အတွက်ရုရှားအစိုးရရဲ့အတိအမှတ်ပြုချင်းမြင်ချင်းခံခဲ့ရတာပါ။စက်တင်ဘာလထဲမှာတော့စိန်ခံလက်ဖြစ်ကထုတ်လုပ်သူတွေကတရုတ်နိုင်ငံထဲကဈေးကွက်ချဲ့ထွင်နေအောင်ကြိုးပမ်းခဲ့ကြပါတယ်။တရုတ်နိုင်ငံပီကျင်းမြို့မှာရှင်ပါတဲ့ဒီနှစ်ကားပြပွဲမှာတော့အစစ်မြေနေပြာသုံးကားထုတ်လုပ်သူတွေဖက်ကတဘာဝပဝင်းကျင်နဲ့လိုင်းလုံးညီထွေမှုရှိတဲ့ဒီပညာထုတ်ကားတွေကိုပြသခဲ့တာပါ။အော်တိုဝါလာထဲမှာတော့ Dutch ကားကုမ္ပဏီထုတ်မိုးပြံကားတွေကိုဥရောပဖက်မှာပထမဆုံးတရားဝင်မောင်းနှင်ခွင့်ရခဲ့ပါတယ်။2022ခုနှစ်ထဲမှာတော့လူနှစ်ယောက်လိုက်ပါစီးနေနိုင်တဲ့မိုးပြံကားတစ်စင်းကိုဥရောပယူရိုငွေ4သိန်းAmerican dollar နဲ့ဆိုရင်တော့ 9,800 ကျော်နဲ့စတင်ရောက်ချမယ်လို့ကုမ္ပဏီကပြောပါတယ်
။ Roads and air regulations they have never been built together to apply to one vehicle.
ကုန်ကြမ်းလေကြောင်းဆိုင်ရာစင်းမင်းစည်းကမ်းတွေကိုရင်တစ်မျိုးတည်းအတွက်တတ်မှတ်ထားတာမျိုးဘယ်တော့မှမရှိခဲ့ပါဘူး။ဒါကြောင့်ဒီလိုစင်းမင်းစည်းကမ်းတွေနဲ့တဟဇာတာကြအောင်လုပ်နိုင်မလားဆိုတာကတော့သိက္ကိုကြီးမားတဲ့ပရိသတ်ဖြစ်ပါတယ်။
ဒီဇင်ဘာလထဲမှာတော့ဗြိတိန်နိုင်ငံမှာလျှက်စစ်ကားမောင်းသူတွေအဆင်ပြေအောင်အခအကျင်းဝင်ပေးပြီးတော့လျှက်စစ်အားသွင်းနိုင်တဲ့နေရာတစ်ခုကိုလန်ဒန်မြို့နဲ့တိမ်မွေတဲ့နေရာတစ်ခုမှာပေါ်ပေါက်လာပါတယ်။လျှက်စစ်တအားသွင်းခါကဓာတ်စီဒီဇယ်စီတွေထက်စီးသက်သာသလိုတရားရခိုင်နှုန်းအပြည့်အသွင်းဖို့ကားမော်တဲ့ပုံမူတည်ပြီးတော့မိနစ်20လောက်ပဲကြာတတ်ပါတယ်။လာမယ့်9နှစ်တာကာလအတွင်းလျှက်စစ်ကားအားသွင်းနိုင်တဲ့နေရာပေါင်း100ကျော်ကို Gridsurf ကုမ္ပဏီကဆောက်လုပ်သွားဖို့အစီအစဉ်နေပါတယ်။ဥရုယာဒီပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးအတွက်ကနဦးစီစဉ်ထားတာထက်10နှစ်ဆော့ပြီးလာမယ့်2030ခုနှစ်အရောက်မှာတော့ဓာတ်စီနဲ့ဒီဇယ်စီသုံးကားရောင်းချမှုတွေကိုပိတ်ပင်သွားရမယ့်ပရိုတိန်အစိုးရအတွက်လည်းလျှက်စစ်ကားတွေအသွင်နိုင်တဲ့နေရာတွေအခုလိုပေါ်ပေါက်လာတာတည်ငောင်းပြရလဲဖြစ်ပါတယ်။လာမယ့်နှစ်တစ်2021ခုနှစ်မှာတော့ကားချစ်သူတွေမော်တော်ကားပြပေါ်တွေကိုကိုရင်ကိုကြပြန်သွားခွင့်ရကြလိမ့်မယ်လို့တော့မျှော်လင့်မိပါတယ်။ကျွန်မဆန်းလောပါ။
အမေရိကန်ပန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုတော့ဥပုံခင်ရမြန်မာရေးသုံးသပ်ချက်ကိုနှာစင်ရမှာဖြစ်ပါတယ်။နိုင်ငံပိုင်စီးပွားရေးလုပ်ငန်းဟာသူတို့ရရှိတဲ့အများအစွန်းကိုသီးခြားစီးရင်လုပ်ပြီးဦးသိန်းစိန်အစိုးရတက်လာတော့လဲသူတို့ရဲ့သီးခြားစီးရင်နေရာရှိနေစေဖြစ်ပါတယ်။ NLD အစိုးရတက်လာပြီးနှစ်အနည်းငယ်အကြာမှာတော့သီးခြားစီးရင်တွေပယ်ဖျက်နိုင်ပုံကိုဥောင်ခင်ကသုံးသပ်ရေးသားပြီးကျွန်တော်ညံဝဲအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
နိုင်ငံပိုင်စီးပွားရေးလုပ်ငန်းမှာကုန်ထုတ်လုပ်တာရှိသလိုလုပ်ပိုင်ခွင့်ရောင်းစားတာလည်းရှိပါတယ်ကုန်ထုတ်လုပ်ငန်းမှာနိုင်ငံပိုင်စက်ယုံတွေဟာထင်ရှားပါတယ်ချက်ငွေဘီလီယံ900လောက်နှစ်စဉ်အရှုံးပေါ်တဲ့ နိုင်ငံပိုင်ဆက်ယုံ24ယုံရှိကြောင်းသိရပါတယ်။မဆက်လာခင်မှာနိုင်ငံပိုင်ဆက်မှုလုပ်ငန်း900ကျော်သာရှိခဲ့ပြီပဲ။ဈေးွက်စီးပွားရေးလုပ်တဲ့စီအစိုးရခင်မှာနိုင်ငံပိုင်ဆက်မှုလုပ်ငန်း1000ကျော်ရှိလာပြီးဗိုလ်ချုပ်သူရဲ့ကိုယ်ပိုင်လုပ်ငန်းလို့ဖြစ်လာပါတယ်။ကွယ်လွန်သူဆက်မှုဝန်ကြီးဟောင်းဦးအောင်တောင်းအလွဲသုံးစားလုပ်တဲ့တဲ့မကြာခဏတွေ့ရပါတယ်။ဆက်မှုဝန်ကြီးတက်တန်း14နှစ်မှာအချမ်းသာဆုံးစစ်ဘူဖြစ်လာပါတယ်သူ့လိုစစ်ဘူ50ကျော်လောက်ရှိမယ်လို့ခန့်မှန်းပါတယ်တရားစတဲ့ထုတ်ယူတာမှာပြည်တွင်းပြည်ပဖက်ဆက်ကုမ္ပဏီတွေကိုလုတ်ပိုင်ခွင့်ရောင်းစားတဲ့နိုင်ငံပိုင်လုပ်ငန်းတွေများပါတယ်ဒီထဲမှာရေနံတန်းဝင်းနဲ့ကျောင်းမြက်လုပ်ငန်းဟာထင်ရှားပါတယ်ဒီလုပ်ငန်းတွေဟာကျပ်ငွေဘီလီယံ 1,200 နီးပါးစုဆောင်းနိုင်ပုံကို Andrew Bauer, Arthur Hain, Kinsante, Matthew Hamilton နဲ့ဘောရှော်တော်တို့ရဲ့နိုင်ငံပိုင်လုပ်ငန်းပြုပြင်ရေးစာရမှာပေါ်ပြပါတယ
်။နိုင်ငံပိုင်စီးပွားရေးလုပ်ငန်းဆိုတာတိုင်းပြည်ပြည်သားအလုံးပိုင်ဆိုင်တဲ့လုပ်ငန်းဖြစ်ပါတယ်။ဒါပေမဲ့စစ်အစိုးရခင်မှာတော့နိုင်ငံပိုင်လုပ်ငန်းဟာဝန်ကြီးဌာနရဲ့ကိုယ်ပိုင်လုပ်ငန်းလို့ဖြစ်လာပြီးလေဝဲကြီးအုပ်ထင်သလိုလုပ်ကြပါတယ်။အထူးသဖြင့်တန်ရန်စာရဒုဖော်ရေးမှာအဆိုးဝါးဆုံးဖြစ်ပါတယ်။စီးပွားရေးကဏ္ဍတိုင်းလိုလိုမှာနိုင်ငံပိုင်လုပ်ငန်းရှိနေတာမို့ဝန်ထမ်းတသိန်းခွဲလောက်ရှိမယ်လို့ခန့်မှန်းပါတယ်။တိုင်းပြည်ရဲ့ GDP အသင်းကုန်ထုတ်တန်ဖိုးရဲ့စနစ်ရာခိုင်နှုန်းကျော်ရှိတယ်လို့ဆိုပါရယ်။ဒါကြောင့်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးမှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းဟာအရေးကြီးတဲ့အခမ်းအကဏ္ဍကပါဝင်နေပါရယ်။အထူးသဖြင့်တော့ရေနံဓာတ်ငွေ့လုပ်ငန်း၊ကြောက်မြက်လုပ်ငန်း၊တစ်ထုပ်လုပ်ငန်း၊တပ်တုတွင်းနဲ့ပလဲစတာတွေဟာအရေးကြီးတဲ့အခမ်းအကဏ္ဍကပါဝင်ပါရယ်။ဒီနိုင်ငံပိုင်လုပ်ငန်းတွေဟာစီးပွားရေးကဏ္ဍ12ခုမှာကန်ထရိုက်စာချုပ်နဲ့လိုင်စင်ထုတ်ပေးခွင့်ရှိပါရယ်။
ပုဂ္ဂလိကလုပ်ငန်းတွေကို contract license ထုတ်ပေးရမှာကြီးကြပ်ကုတ်ကဲမှုမလုပ်ဘဲထုတ်ပေးပါတယ်။ဒါကြောင့်မို့အရေးချင်းဟာအရေးမကြီးတော့ပဲရင်းနှီးမှုနဲ့လက်ထိုးနိုင်မှုကသာအဓိကဖြစ်လာပါတယ်။တရားစတဲ့အရေးအမြစ်ဒုဖော်ခွင့်ချပေးရမှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကအဆုံးဖြတ်ပေးနေတာမို့ chronic စီးပွားရေးစနစ်ကိုတရားဝင်မြင့်တင်သလိုဖြစ်နေပါတယ်။နိုင်ငံပိုင်စီးပွားရေးလုပ်ငန်းကြီးကြပ်ရေးအဖွဲ့တွေရှိပေမဲ့လိုအပ်တဲ့လုပ်ပိုင်ခွင့်အာဏာကိုဥပဒေနဲ့ပြတ်တန်းတာမျိုးမရှိဘူးလို့ဆိုပါတယ်။ဒါကြောင့်ပြည်သူအကျိုးစီးပွားအတွက်ဆောင်ရွက်ခြင်းရှိမရှိမစစ်ဆေးနိုင်ပါဘူး။ဦးသိန်းစိန်အစိုးရရဲ့ပြုရင်ပြောင်းလဲအစီအစဉ်ဟာအရှုံးပေါ်တဲ့နိုင်ငံပိုင်လုပ်ငန်းကိုပုဂ္ဂလိကအသွင်ကူးပြောင်းပြီးအရှုံးသက်သာဖို့ရည်ရွယ်တဲ့အစီအစဉ်သာဖြစ်ပါတယ
်။နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေမှာတောင်ဝန်ခံမှုနဲ့ကြီးကြပ်ကိုကဲမှုညံဖျင်းပြီးအရှုံးပေါ်နေတာကိုဦးသိန်းစိန်အစိုးရလက်ထက်မှာဖြေရှင်းနိုင်စွာမရှိတာတွေ့ရပါတယ်။အရှုံးပေါ်တဲ့နိုင်ငံပိုင်လုပ်ငန်းကိုအစိုးရကထောက်ပံ့နေစေဖြစ်ပါတယ်။နိုင်ငံပိုင်တရားစတာလုပ်ငန်းကတော့အစိုးရကိုစားအခွန်ကောက်ယူတဲ့လုပ်ငန်းဖြစ်လို့ငွေကြေးအမြောက်အများစုဆောင်းနိုင်ပါတယ်။ဒီငွေတွေကိုပြည်အောင်စုရံမုံငွေစင်းရင်နဲ့အခြားအသီးခြားစင်းရင်တွေမှာထိမ့်သိမ်းထားတဲ့အတွက်ကျမ်းမာရေးပညာရေးနဲ့အခြေခံအဆောက်အုံဆိုင်ရာတွေမှာမတုံ့ဆွဲနိုင်ပဲဖြစ်နေပါတယ်။အများဆွဲရတဲ့နိုင်ငံပိုင်လုပ်ငန်းဟာအမြတ်ရကိုင်းလုံးအတော်များများကိုဘတ်ဂျက်ကဖယ်ထုတ်ပြီးတီးခြားရည်တည်တဲ့လုပ်ငန်းလိုပြုမူလာကြတဲ့အတွက်စီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဌာနကိုတောင်းဝန်ခံမှုနှေးပါလာတယ်လို့ဆိုပါတယ
်။ကျမ်းပုတ်ပါတီ2010မှာရွေးကောက်ပွဲနိုင်လို့ဦးသိန်းစိန်အစိုးရတက်လာပြီးမကြမ်းမီ2012မှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းပြုပြင်ပြောင်းလဲရေးစတင်ပါတယ်။ဒါပေမဲ့2016မှာ NLD အစိုးရတက်လာခြင်းအထိပြုပြင်ပြောင်းလဲလို့မရသေးပါဘူး။2019ဇန်နဝါရီလအထိနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေရဲ့ပြည်ချငွေစည်းရင်းမှာလက်ကျန်ငွေကျပ်ဘီလီယံ 12,000 နီးပါးရှိနေပြီး NLD အစိုးရဘတ်ဂျက်အသုံးစရိတ်မှာကျပ်ဘီလီယံ 4,000 လုံးငွေပြနေပါတယ်။နိုင်ငံပိုင်စီးပွားရေးလုပ်ငန်းကိုစောင့်ကြည့်ထိန်းချုပ်မှုပြည်သူ့အစိုးရမှတာဝန်ရှိပါတယ်။2019ဇွန်လမှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေရဲ့တင်းကြားငွေစည်းရင်းတွေကိုမြမစီးပွားရေးဘဏ်ကနေပြည်တွင်းအခွန်ဦးစီးဌာနကိုရွှေ့ပြောင်းဖို့ NLD အစိုးရကညွှန်ကြားချက်ထုတ်လိုက်ပါတယ်။ရှင်းနေအစိုးရဘတ်ဂျက်ကျပ်ဘီလီယံ 3,400 ကျော်ရှိပြီးလုပ်ငန်းကကျပ်ဘီလီယံ6,200 သာရှိမယ်လို့ကမန်းပါတယ်နိုင်ငံပိုင်လုပ်ငန်းကရတဲ့ငွေဟာလိုငွေတဲ့အများကြီးပိုးနေပါတယ်ပြည်သူထောက်ခံမှုပုံမှုရောက်ရှိလာတဲ့ NLD အစိုးရဟာအလွဲသုံးစားလုပ်မှုနဲ့အလေအလွင့်အဖိတ်အစင်နှေးပါသောအောင် လုံနိုင်လိမ့်မယ်လို့ပြောလဲရပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလနှစ်သစ်ကူးပွဲမှာကာကွယ်ရေးအကြောင်းပြောပြထားပါတယ်။2021ခုနှစ်သစ်ကူးပွဲမှာအရေးတစ်နှစ်လုံးတစ်ကမ္ဘာလုံးကိုပြင်းပြင်းထန်ထန်ကူးစက်ခဲ့တဲ့ကိုဗစ်ပိုးရဲ့ဗီဇပြောင်းကူးစက်မြန်မှုပါပေါ်လာတာမို့အရင်ပုံမှန်လိုမစင်နှဲပဲအခုကာကွယ်ရေးတွေဆက်လေးပေးလို့ဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်။ဘလူးနဲ့ဘာကြောင့်အခုလိုကာကွယ်သင့်တာကို American CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနရဲ့ဒီနှစ်ကူးဆောင်းလွင်းပွဲတော်လမ်းညွှန်ချက်ပေါ်အခြေခံပြီးအကြံပြုထားပါတယ်။ဒီအကြောင်းနယူးယောက်မြို့ရှိ World Cup Fight ဆေးရုံကကူးစက်ရောဂါအထူးကဒေါက်တာဇီယာသက်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။โอเคดาดาเสียแท็กเนี่ยมาจากเกมาพิษิคูป่วยတော့ပေါ့เนาะရောက်တော့มาဖြစ်တဲ့အတွက်ပုံမှန်တော့သူတွေส่งလေးရှိကြတယ်เนาะသူဝေးပြီးတော့အလားစကားပြောကြသင်းဆိုကြနှစ်တကူအော်ဟစ်ကြပေါ့ဆရာရေဒါပေမဲ့ဒီနှစ်မှာကတော့အထူးကြဆုံးလို့ပြောလို့ရတယ်ကိုဗစ်ပေါ့เนาะနေ့စဉ်နေ့တိုင်းဒီသတင်းတွေနဲ့ကျွန်တော်တို့နေခဲ့ရပြီးတော့ဒီအတွက်လည်းพิษิคูมาဆက်ပြီးတော့ဆွေးနွေးနေရတဲ့အနေထားပေါ့เนาะပိုသည့်ဒီဗီဇကြောင်းလဲမှုတွေလည်းပေါ်လာတဲ့ခါကျတော့ကျွန်တော်တို့ကလက်ရှိမှာဒီပုံမှန်အနေအထားကိုပြန်သွားဖို့ကတော်တော်ခက်တဲ့အနေအထားမှာဆရာကြီးမြန်မာနိုင်ငံမှာဒီနှစ်သက်ခုအတွက်အန္တရာယ်အ ਨੇ ဆုံးနဲ့အပျော်ရွှင်ဆုံးကျင်းပနိုင်အောင်ပါစပြီးကျင်းပနေတယ
်လက်ရှိပေါ့နော် CDC ကနေလုံငယ်တဲ့တပတ်တော်မပြေသေးပါအောင်နေသူပါလေဒါပြီးတော့အကြံဉာဏ်ပေးထားတဲ့အပိုင်းလေးတွေရှိပါတယ်ပထမဆုံးအကြံဉာဏ်ပေးတဲ့တစ်ခါကတော့အခုလိုကျွန်တော်တို့ဒီနိုင်ငံမှာတော့ဒီနှစ်ပတ်ကတော့အကြီးအကျယ်ဆုံးပေါ့နော် Winter Holiday ဆိုကျွန်တော်တို့သုံးကြတာပေါ့လေလူတိုင်းကတော့ပျော်ရွှင်ကြတာကြီးပဲပေါ့လေဒါပေမဲ့ခုနှစ်မှာတော့သူကျွန်တော်တို့ဘာလုပ်တင်တယ်ပေါ့နံပါတ်၁ကတော့ဖြစ်နိုင်လို့ရှိရင် Gathering လုပ်မယ်ဆိုလို့ရှိရင် Small Gathering တက်နိုင်တော့အနည်းဆုံးပေါ့ကိုမိသားစုဝင်နေပြီဘာကြောင့်လဲဆိုတော့ဒီလိုချင်းဆိုတချို့တွေကအိမ်ပြန်ကြတယ်ကျောင်းသားတွေဆိုရင်ကိုနေရကိုပြန်ကြတယ်ဒါပေမဲ့တစ်ချိန်ထဲမှာ6ပြီတကွာပေါ့6ပြီပေါ့ဆိုအလယ်ဆုံးလူသားတယောက်နဲ့တယောက်လက်နှစ်ဖက်ဆန်းထားရဲ့အပေါ်ဝေးမှနေမယ်မားစီကိုတတ်ထားမယ် indoor တက်ဆိုင် outdoor တွေမှာလုပ်တင်နေပေါ့နော်ကိုရဲ့မိသားစုနဲ့အတူတူချက်ပြုတ်ပြီးတော့ကိုကကိုစားကြတောက်ကြပေါ့နော်ဖြစ်နိုင်လို့ရှင်တော့ကိုသူတို့ကပြောတာတော့ကိုပစ္စည်းကိုကိုယူလာရဲဆိုတော့တစ်ခါသုံးပကံနေတစ်ခါသုံးဇွန်းနေဆိုတော့လေတယောက်နဲ့တယောက်ထပ်ပြီးတော့ share လုပ်ကြရလဲမလို့တစ်ခါလေးလွတ်ပလိုက်တယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီ CDC အကြံပြုချက်မှာအထူးတလဲသတိပြုဆရာ
အဲ့ဒီမှာကျွန်တော်အရေးကြီးဆုံးတစ်ချက်ကိုကြိုက်တဲ့အပိုင်းအပေါ့နော်ဘယ်လိုလူတွေမပါတဲ့တယ်ပေါ့လေအဲ့ဒါကတော့ကျွန်တော်တို့ပမာဏနိုင်ငံမှာလည်းလိုက်နာလို့ရပါတယ်လူတိုင်းလူတိုင်းသိပါတယ်နံပါတ်၁တစ်ချက်ကတော့ဒီသုံးတယောက်သောသူကကိုဗစ်ကို positive ဖြစ်နေတဲ့လူတွေဘယ်လိုမှ gathering မလုပ်ပါနဲ့။ဘာပြောင်းလဲဆိုတော့သူတို့ကအဲ့ချိန်မှာ safe ဖြစ်လာမပြ safe ဖြစ်တယ်ဆိုတော့နှစ်ပတ်ပေါ့နော်နှစ်ပတ် quarantine or 10 year quarantine ယူရလို့ရှင် normally အဲ့ safe ဖြစ်တယ်လို့သတ်မှတ်တာပေါ့။နံပါတ်2တစ်ချက်ကအခုအချိန်မှာ symptom တွေရှိနေနာရှိတယ်ချောင်းဆိုးတယ် level နာတယ်။အဲ့လိုအခါမှာကိုယ့်အကူကိုသိပါငါဒီရောဂါဖြစ်နေဒီနေ့ဒီအချိန်မှာ level နာချောင်းဆိုးတယ်ကိုယ်လက်တွေကိုက်ခဲနေအနံ့ပြောက်တယ်ဆိုလို့ရှင် mostly က covid ပါ။ဘာမှနိုင်ငံမှာလည်းဒီနေ့ဒီ control လုပ်လို့မရသေးပါဘူး။ကျွန်တော်ဒီမှာလည်း control သိလို့လို့မရသေးပါဘူး။ဒါအမှန်တရားကိုလက်ခံပါ။ဟို control လုပ်လို့ရတယ်လို့ပြောနေတာတကယ်လက်တွေ့မကြသေးပါဘူး။ case နဲ့ဝါတာပဲရှိသေးတယ်ပါ။ case နဲ့လည်းဆိုတော့လေးမျိုးစုံနဲ့နဲလို့ရပါတယ်။စစ်တာနဲ့လို့လည်းရတယ်လို့မစစ်တာတကယ်ရောဂါရှိတဲ့လူလားမစစ်လို့လည်းနဲလို့ရတယ်။အကြောင်းမျိုးစုံရှိပါတယ်။ဒါကြောင့်မလို့ကိုရောဂါလက္ခဏာရှိတဲ့လူတွေကိုယ်သိစိတ်တတ်နေ gathering ကိုမသွားပါနဲ့။သွားလို့ရှိရင်ကိုကြောင့်တခြားလူတွေကူးသွားပါလိမ့်မယ်။ကိုကဘာမှမဖြစ်ပေမဲ့ကိုနဲ့ဆက်နွယ်နေတဲ့လူတန်းစားတွေပိုပြီးဒုက္ခရောက်နေပါလိမ့်မယ်။နံပါတ်3တစ်ချက်ကအခုလက်ရှိမှာထားပါတော့ဟိုကျွန်တော်ကကိုဗစ်ပေါ်စတဲ့ exposure တရားနဲ့တွေ့ခဲ့တဲ့စလေးရဲ့အတွင်းကတွေ့ခဲ့တယ်ဆိုလို့ရှိရင်လည်းအဲ့လို gathering တွေကိုမသွားသင့်ပါဘူး။နောက်ဆုံးတစ်ချက်ကတော့ကိုယ်စီမှာယောဂအခန်းရှိတဲ့လူတွေ diabetes ဆိုအဝလွန်တဲ့ယောဂါတို့ကြီးကျိုးသွေးတို့အသက်က55နှစ်ပေါ့နော်ဒီလိုတွေနဲ့ရှိနေတယ်ဆိုလို့ရှိရင်ဒီတစ်နှစ်မှာ New Year Night မှာတငယ်ချင်းနေနေပေါင်းပြီးတော့ celebrate လုပ်တာတဲ့ဆိုလို့ရှိရင်ကိုယ့်အိမ်မှာကို Zoom နဲ့ရှိပါတယ် Webex ရှိပါတယ်လုံးလို့ရတဲ့ဘိုင်းတွေအများကြီးရှိပါတယ်ကျွန်တော်တို့တကယ်လုံးရှိပါတယ်အသက်ကိုညံဆောင်ပါတယ်အခုချိန်မှာတကယ်ညံဆောင်ပါပါကိုမယောဂအခန်းရှိတယ်ဆိုတော့ဒီလိုလူတွေကတော့အဓိကအားဖြင့်တော့ဖြစ်နိုင်လို့ရှိရင်တော့မသွားသင့်ဘူးလို့တော့သူကကြေဆွန်ထားဆိုရယ်အဲ့ဒါမြန်မာနိုင်ငံမှာလည်းသုံးလို့ရပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာပထမဆုံးဤဖြစ်တဲ့ကိုအိမ်ထဲမှာပဲနေတဲ့သူတွေနဲ့ပဲပွဲလုပ်တာပေါ့ဆရာနော
်ဟုတ်ပါတယ
်ပြင်ချန်တာက online virtual ခုနက Zoom တို့ကနေပြီးဆက်ပေါ့နော
်ဟုတ်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာဒီဒီကနေကြည့်တာမျိုးဟုတ်ကဲ့အဲ့ဒီအတွက်ရောဆရာကြီးတသက်မမအကြံပေးတင်တာရှိသေးလား
ဒီဒီကနေကြည့်ကြတယ်ဟိုကအိမ်မှာလဲကျွန်တော်တို့ဥမာလေးတချို့လူတွေကတော့ Times Square မသွားကြအောင်ဒီမှာက Times Square ပေါ့နော်ဒီပမာကြီးမှာတော့ကံပေါင်ပေါ့လေဆိုတော့အစိုးရကလည်းကံပေါင်ဒီကူဖိတ်ထားတယ်ကျွန်တော်တွေ့ပါတယ်ဆိုတော့ဒီတစ်နှစ်မှာမလုပ်လိုက်ရလို့ဘာမှမဖြစ်ပါဘူးဟိုနှစ်တိုင်းနှစ်တိုင်းကနှစ်တစ်ကူဆိုတာရှိပါတယ် celebrate လုပ်ဖို့အတွက်ကိုကကျမ်းမာပြီးတော့အသက်ရှင်ဖို့ပဲလိုပါတယ်။ထုံနည်းပြီးတော့ကိုယ်နဲ့ celebrate လုပ်ဖို့အတွက်ဆိုလို့ရှိရင်ကိုယ်စီမှာ family members ရှိရမယ်၊တငယ်ချင်းတွေရှိရမယ်။ကိုကတော့ဘာမှမဖြစ်လိုက်ဘူး။ကိုယ်မှာဒီယောဂရှိပြီးတော့တခြားလူပူပါပြီးလို့ရှိရင်တခြားလူတွေအကြီးအကျယ်ဒုက္ခရောက်သွားလို့ရှိရင်ကိုလည်းအဲ့ဒီ2021ကို celebrate လုပ်နိုင်မယ်လို့မထင်ပါဘူး။အဲ့လိုမျိုးကကိုယ်ကိုယ်တိုင်းလူတိုင်းအသိစိတ်နဲ့ social distancing လုပ်တယ်၊လက်ကိုဆေးတယ်၊နှာခေါင်းကိုမာစ်တက်မယ်၊အိမ်မှာကိုယ့်ရဲ့မိသားစုပေါ့နော်။ဒါပါတော့2ယောက်3ယောက်နေရဆိုရင်2ယောက်တော့ very safe ပါ။3ယောက်လောက်လာတယ်ဆိုလို့ရှိရင်လည်း social distancing လုပ်ကြပြီးတော့ celebrate လုပ်လို့ရပါတယ်။လူယောက်ဒီလူတွေအများကြီးဖိတ်ခေါ်ကြွေမွေးပြီးတော့အဲ့ဒီညမှာမိသားနေဖောက်ပြီးတော့မှ New Year ဆိုတာ celebrate လုပ်လို့ရတယ်။ဟိုပါပေါ့နော်။ရတဲ့နေ့ဒီမှာကျွန်တော်ရခဲ့ပြီးပါပြီ။ဘာဖြစ်လို့တစ်နှစ်လောက်ကို skip လုပ်လို့ကျွန်တော်တို့ကဘာမှပို့ပြီးတော့မထူးဆန်းပါဘူး။ဒါပေမဲ့ဒီလိုမျိုး celebrate တွေလူတိုင်းအိမ်တိုင်းမှာဒါမျိုးမလိုက်နိုင်ဘဲလုပ်ခဲ့လို့ case တက်လာတယ်ဆိုလို့ရှိရင်ဒီနေ့ဒီချိန်ဒီအားလုံးပြီးဖို့အချိန်ကြီးရကျွန်တော်တို့မှာစေးဆိုတာမရှိသေးပါဘူး။ vaccine ဆိုတာလည်းပေါ်လာတာပဲရှိပါသေးတယ်။တကဘာလုံးရဲ့လူ even United States ရဲ့ 1% တော့မရသေးတဲ့အခြေအနေပါ။ဆိုတော့ကျွန်တော်တို့ဘာမှမသိကြမေးရသေးတဲ့ disease တစ်ခုကိုလုံးလို့ရတဲ့နေရာတစ်ခုပဲရှိရတော့ဒီလို social distancing နဲ့တတ်နိုင်ကြတော့ကိုယ့်အိမ်မှာကိုယ်နေရဆိုလို့ရှိရင်တော့အကောင်းဆုံးလူတိုင်းချင်းချင်းမမာနဲ့ဒီ2021ကိုကိုမိသားစုတွေနဲ့အတူတူကြော်ဟောနိုင်မှာဖြစ်ပါတယ်။
ဟုတ်ကဲ့ဆရာ။ဒီနေရာမှာဆရာခုနကပြောသလိုပဲကာကွယ်ဆေးကလလော့တဲ့တော့အများကြီးမရသေးတော့လည်းပဲမကြခင်တဖြည်းဖြည်းရလာဖို့ရှိတဲ့အခါမှာအဲ့ဒီမတိုင်ခင်တခုမဖြစ်အောင်ပေါ့နော်
ဟုတ်ပါတယ်ခင်ဗျ
ဆက်ပြီးတော့ကျွန်တော်တို့တောင်းထားဖို့ကအရေးကြီးလာတဲ့သဘောပေါ့
ဟုတ်ပါတယ်တော့အထူးသဖြင့်ပေါ့နော်ပမာနိုင်ငံလိုမျိုးနိုင်ငံတွေမှာတနလာရည်မှာပွင့်လန်းတဲ့နေရှိတယ်ဆိုတော့ကျွန်တော်ဒါလေးတွေတော့စက်ဆန်တဲ့လောက်တော့လူစုလူဝေးမလုပ်ဖို့ဒီခေတ်တိုင်းဒီမှာကျွန်တော်တို့ဒီရောဂါကိုထိနိုင်ရင်ဆိုလို့ရှိရင်လုပ်လို့ရတဲ့နှစ်ပေါင်းဆိုမြောင်များတော့ကြာပါသေးတယ်။မကြာမတဲ့ပမာဏနဲ့မှာဆိုလို့ရှိရင်နောက်လေးလောက်ဆိုရင်လည်းအကြံပွဲတော်ကြီးအရာပြန်စားပါတော့။ဟိုပြီးခဲ့တဲ့တုန်းကတကယ်ဆိုကိုသိပါတယ်။ထိန်းသိမ်းနိုင်တဲ့အတွက်ကြောင့်တော်တော်ကြီးကိုဟိုတကယ်စံနေမှုကရှိတာပေါ့လေကျွန်တော်တို့ပမာဏနဲ့မှာယောဂရီရှင်ကို control လုပ်နိုင်တာပါ
။ဟုတ်ကဲ့ဆရာ။နောက်ဆုံးအနေနဲ့ဒီ CDC အကြံပြုချက်ချက်မှာမြန်မာပြည်အတွက်ဆရာမှားကြလား။
ဖြစ်နိုင်လို့ရှိရင်တော့အရက်သေးစားတော့စားခြင်းပါတွေကိုတော့တတ်နိုင်တဲ့လောက်ရှောင်ရှားကြဖို့ပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒီဟာတွေနဲ့တောင်းလိုက်ခြင်းချင်းအထင်းကမဲ့သွားတယ်အဲ့ဒီမှာအသိဉာဏ်တရားလွတ်ခင်းနိုင်တယ်ဆိုတော့အဲ့ဒါကြောင့်မို့ပေါ့ဒီတို့ကတော့တတ်နိုင်လို့ရှိရင်ကိုယ်အိမ်မှာကိုနေပါမိသားစုနဲ့ပဲ celebrate လုပ်ပါတကယ်လို့တခြားလူတွေသာမယ်ဆိုလို့ရှိရင်တတ်နိုင်တော့အနည်းဆုံးလို့တော့ပါဒါပေမဲ့တို့ကတော့လူဦးရေတော့မတတ်မှတ်ဘူးပေါ့နော်။ဖြစ်နိုင်ရင်တော့6ယောက်ထဲမှာပို့တယ်ဒါမှမဟုတ်ပဲ10ယောက်လောက်ပြစ်လို့ဆိုရင်လည်းတော့ပြီးထားကြပေါ့နော
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းတော်မှာနားဆင်ရမှာတွေကတော့ရှမ်းပြည်မျိုးရေးကော်မတီ CSSU ရဲ့ဒုတိယအကြိမ်အစည်းအဝေးကိုကျင်းပခဲ့ပါတယ်ကိုဗစ်စီကံဆက်မလိုက်နာသူတွေကို KNU ဝန်ဝင်ကျက်မှတ်ပေးဖို့တိုင်းရင်းစိတ်ကြီးမျိုးနယ်တွေကကြေးရွာတာဝန်ရှိသူတွေကတောင်းဆိုခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်မှာမိုင်းထိမှန်ပြီးတရားရရှိထားသူတွေအကူအညီတွေလိုအပ်နေတဲ့အကြောင်းကိုကြားသားရမှာပါရှင်
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့2020အတွင်းဒုတိယအကြိမ်အစည်းအဝေးကိုအွန်လိုင်းကနေ3ရက်တာကာလကျင်းပခဲ့ပြီးကြေညာချက်တစောင်ထုတ်ပြန်ခဲ့ပါတယ်ဒီဇင်ဘာလ19ရက်နေ့ကနေ19ရက်နေ့အထိအွန်လိုင်းကနေကျင်းပခဲ့တာပါအဲ့ဒီအစည်းအဝေးမှာပြီးခဲ့တဲ့ငင်းကြဲညီလခံအကြောင်းအဖြစ်ရ NCE အကြောင်း2020ရွေးကောက်ပွဲနဲ့ရွေးကောက်ပွဲမကျင်းပရတဲ့ရှမ်းပြည်အတွင်းကနေမြေများအကြောင်းစာတာတွေဆွေးနွေးခဲ့ကြတယ်လို့ကြေညာချက်တစောင်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီအစည်းအဝေးမှာအွန်လိုင်းကနေကျင်းပတာကြောင့်ရခိုင်အကြိမ်တွေတုန်းကလိုတားမြစ်တာတွေမခံရတော့တဲ့အပြင် CSSU အဖွဲ့ဝင်အဖွဲ့တွေရဲ့ထိပ်တီးခေါင်းဆောင်တွေပါတက်ကြတာကြောင့်ကောင်းမွန်တဲ့အခင်းကျင်းတစ်ခုဖြစ်တယ်လို့လည်း CSSU ရဲ့ပြောခွင့်ရစိုက်ကျော်ညွန့်ကပြောပါတယ်။ဒီ2020ထဲမှာ CSSU အစည်းအဝေးကိုမတ်လကတစ်ကြိမ်ကျင်းပပြီးတဲ့နောက်ပိုင်းအခုမှဒုတိယအကြိမ်ပြန်လည်ကျင်းပရတာဖြစ်ပါတယ်။
ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်ထက်က KNU ကရင်မြို့သားစီယုံဆိုင်ချုပ်နယ်မြေဖြစ်တဲ့ဝီရီဒေသမှာကိုဗစ်စီကံချက်မလိုက်နာသူတွေကို KNU ဝိုင်းဝန်းကြမ်းမှတ်ပေးဖို့ကြေးဝါတာဝန်ရှိသူတွေကစောင်းစုထားပါတယ်။ အဲ့ဒီဒေသမှာရှိတဲ့ကျေးရွာတို့မှာဒီတွင်ပြည်ပကပြန်လာတဲ့သူတွေကိုဗော်ဒရီစင်တာမှာပေးနေပြီမဲ့လဲစီကံမလိုက်တာတဲ့သူတွေရှိနေတာကြောင့်ပြန်လဲကြက်မှတ်ဖို့ဒီဇင်ဘာ18ရက်နေ့မှာအဲ့ဒီဒေသကကျေးရွာအုပ်ချုပ်ရေးမှူးနဲ့ကိုဗစ်ရောဂါစိုက်ဖျက်ရေးအဖွဲ့တို့တွေ့ဆုံဆွေးနွေးပွဲမှာကျေးရွာအုပ်ချုပ်ရေးမှူးတွေကစောင့်ဆိုခဲ့တာပါအေအန်ယူဆင်းချုပ်နေမြေမှာရှိတဲ့မြို့နယ်တချို့မှာဒေသလိုက်အပြင်လူအဝင်အထွက်ပိတ်ပင်လာခဲ့သလိုကြည်ရသွင်းမှာလည်းကိုဗစ်ကာလလူဝင်ထွက်ဆစ်ဆီရီဂိတ်လည်းဖွင့်ထားပါတယ
်။ချမ်းပင်နယ်မြောက်ပိုင်းတီဘောမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့တဲ့ငယ်မဒိန်လူတပ်မှုနဲ့ပတ်သက်ပြီးတရခန်ကိုချမ်းပြည်တိုးတက်ရေးပါတီ SSPP SSA ဗဟုတရားရုံးကနေတည်ထောင်ချမှတ်လိုက်ပါတယ်။ဒီဇင်ဘာလ9ရက်နေ့ကတီဘောမြို့နယ်ဝမ်နောင်ကျေးရွာအုပ်စု One Not ကျေးရွာမှာတရခန်အိုက်ကျော်ကအသက်6နှစ်အရွယ်ကလေးငယ်တဦးကိုမတင်းကျင်ပြီးရွက်အရှိတ်ပက်ရှိရှုံမြောင်ထဲကိုပစ်ချတတ်ခဲ့ရမှာအဲ့ဒီတရခန်ကိုအများပြည်သူရှိပွင့်လင်းမြင်သာစွာစစ်ဆေးတရားစီရင်ခဲ့ပြီးစစ်ဆေးချက်တွေအရ SSPP ဗဟုတရားရုံးကတည်တံချမှတ်လိုက်တာဖြစ်တယ်လို့ SSPP ဗဟုတရားရုံးဥပဒေအရာရှိစိုက်ဦးဟင်းကပြောပါရယ်အခုလိုမျိုးတက်ငယ်မတင်းမှုမျိုးအရင်က SSPP SSAထင်းချုံနယ်မြေအတွင်းမရှိခဲ့ကြောင်းဒီပြတ်မှုဟာဒေတာရဲ့ဥပဒေစိုးမိုးရေးအပြင်လူမှုအတိုင်းဝိုင်းတစ်ခုလုံးကိုချိမ့်ချောက်ခဲ့တဲ့ပြတ်မှုတစ်ခုဖြစ်ကြောင်းဒေတာတည်ငြိမ်ရေးကိုလည်းထိခိုက်လာနိုင်ကြောင်းဒါကြောင့်ဗဟုတရားရုံးကတည်ထောင်ချမှတ်ရခြင်းဖြစ်ကြောင်းစိုက်ဦးဟင်းကပြောပါရယ
်မွန်ပြည်နယ်ဝန်ကြီးချုပ်ဆောင်ရာအေးဆန်ရေကောက်ပွဲမဲဆွယ်ကုန်ကျစရိတ်86သိန်းကျော်ထဲမှာပြည်နယ်ကကုမ္ပဏီလုပ်ငန်းရှင်တွေ60ရာခိုင်နှုန်းကထောက်ပံ့ပေးခဲ့တယ်လို့သုံးခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝဲကကြီးညာခဲ့ပါတယ်။တောက်တာအေးဆန်လေးနဲ့25သိန်းပဲကုန်ကျခဲ့ရပြီးစိုက်ချုပ်ရူးရူးလေးကုမ္ပဏီက28သိန်းနဲ့တခြားလုပ်ငန်းရှင်တွေကလည်းစိုက်ဝင်ပေးတာလို့စီးရင်တွေမှာဆွေးရပါတယ်။အခုလိုဆောက်ပါမှုတွေဟာအစိုးရတင်တာအောင်ကုမ္ပဏီတွေနဲ့ဆက်ဆက်နေတယ်လို့လည်းပြောဆိုဝေဖန်မှုတွေရှိနေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး NLD ပါတီဘဟုကိုသုံးခရိုင်တင်ပြလာတာမရှိသေးတဲ့အတွက်စစ်ဆေးရည်ယူမှုတွေလုပ်ဖို့မရှိဘူးလို့ NLD ဘလူမှုဆောင်ဖွဲ့ဆောက်တာမျိုးညွန့်ကပြောပါတယ်
။မကွေးတိုင်းဒေသကြီးထီလင်းမြို့နယ်အတွင်းသို့ထက်တွင်းခံထားရတဲ့မင်းတပ်မြို့နယ်လှေချမ်းကျေးရွာအုပ်စုရွှေအောင်သာကျေးရွာကိုချင်းပြည်နယ်ထဲပြန်လည်တတ်မှတ်ပေးဖို့ချင်းပြည်နယ်မင်းတပ်မြို့မှာဒီဇင်ဘာလ22ရက်နေ့ကစန္ဒပြခဲ့ကြပါတယ်။အဲ့ဒီဆန္ဒထုတ်ဖော်မှုကိုရွှေအောင်သာကျေးရွာသားတွေပါဝင်မင်းတပ်မျိုးကဒေသခံပြည်သူ30ဦးကတောင်းဆိုချက်ပိုစတာတွေကင်ဆောင်ပြီးမင်းတပ်မျိုးမှငင်းချမ်းစွာစီတန်းလက်လေဆန္ဒဖော်ထုတ်ခဲ့ကြတာဖြစ်ပါတယ်။ရွှေအောင်သာကျေးရွာဟာ1995ခုနှစ်ရွာစတဲ့ကလေးကချင်းပြည်နယ်မင်းတပ်မျိုးထဲမှာတည်ရှိတဲ့ကျေးရွာဖြစ်ပေမဲ့ပြီးခဲ့တဲ့2018ခုနှစ်ကပဲထီလင်းမျိုးနဲ့အောင်ကျေးရွာအုပ်စုထဲကိုထက်သွင်းခံထားရတာဖြစ်တယ်လို့ဆန္ဒထုတ်ဖော်မှုကိုဦးဆောင်တဲ့ဦးဂေကြီးကပြောပါတယ်။အင်ချေ30လူရည်တရားဝန်းကျင်ရှိတဲ့ရွှေအောင်သာကျေးရွာဟာ2010ခုနှစ်နဲ့2015ခုနှစ်အထွေထွေရွေးကောက်ပွဲတုန်းကလည်းချင်းပြည်နယ်မင်းတပ်မျိုးနယ်မဲစည်းရင်မှာပါရှိခဲ့ကြပြီး2020အထွေထွေရွေးကောက်ပွဲမှာတော့မကွေးတိုင်းဒေသကြီးထီလင်းမျိုးနယ်မဲစည်းရင်မှာထည့်သွင်းထားခြင်းခံကြရပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါလက်နက်ကင်ပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်မှာမြေမြုပ်မိုင်းထိမှန်တာကြောင့်တိုက်ဆုံသူတွေလည်းအများပြားရှိနေသလိုမိုင်းထိမှန်ပြီးဒဏ်ရာရရှိထားတဲ့သူတွေအနေနဲ့လည်းအကူအညီတွေလိုအပ်နေကြပါတယ်။ဒီအခြေအနေကိုတော့ကိုတက်နိုင်ကနေစူးစီးတင်ဆက်ပေးထားပါတယ်။
စီရီတင်မှာခဲ့တဲ့ရခိုင်ပြည်နယ်မှာမိုင်းထိမှန်လို့တိုက်ဆုံဒဏ်ရာရသူတွေအများပြားရှိနေပြီးထောက်ပံ့ရေးအကူအညီလိုအပ်နေတယ်လို့ရခိုင်တိုင်းသားမျိုးနွယ်များစည်းရုံး REC ပြောခွင့်ရကိုစောစောထွန်းကပြောပါတယ်။
ဒီဆုံးတဲ့သူကတော့33ယောက်နဲ့ဒီတရားရတဲ့သူက81ယောက်ကျွန်တော်တို့စဉ်းစားထားပါတယ်။အဲကျွန်တော်တို့ပြည်ရတာကတော့ဒီသူတို့ရဲ့ဒီပြည်နယ်ထူထောင်ရေးနောက်ပြည်နယ်ဝင်လူလူရဝန်ဆေးပေါ်နေတော့အဲဒီလိုဖြစ်လာဖို့အတွက်ကိုဒီရေရှည်ထပ်ပွဲမဲ့အစီအစဉ်တွေကတော့ဘယ်သူမှတော့လုပ်ပြနေတာမရှိသေးဘူးပေါ့နော်
။ညလူမျိုးနဲ့စနင်းကြီးရွာကမိုင်းထိမှန်ပြီးစစ်တပ်မျိုးအလို့တော်ပြည့်ကျောင်းမှာစေကူတပ်မှုခံယူနေတဲ့မန္တန်စုကတော့မိုင်းထိမှန်ပြီးတန်ရသူတွေဘဝရက်တွေအတွက်အစိုးရကကူညီပေးစီရှင်တယ်လို့ပြောပါတယ်
။မိုင်းကြီးရလူတွေအတွက်ကြောင့်နိုင်ငံတော်ပေါ့နော်နဲ့အထောက်ပံ့လေးပေးစီချင်ပါတယ်။ဒီလိုလူအပ်တာလေးပေါ့နော်အလူလေးပါလေထောက်ပံ့ပေးစီချင်ပါတယ်။ဒီမှာဆက်ချုပ်တင်ပြီးနေရပေါ့နော်ဆက်ချုပ်ပြီးတော့နေမယ်ပေါ့နော်အဲ့လိုစဉ်းစားထားပါတယ်။ပြီးလို့ရှိရင်နောက်ပိုင်းကိုလုံနိုင်တဲ့အရာလေးပြုလို့ရှိရင်လည်းလုပ်သွားမယ်လို့စဉ်းစားထားပါတယ်။
အထူးသဖြင့်မိုင်းတိမ်မှန်သည့်တန်ရသူတွေဟာဒေသခံကြီးလက်နေပြည်သူတွေဖြစ်တာကြောင့်သူတို့ဘဝရည်တည်ရေးအတွက်ပုံမခက်ခဲနိုင်တယ်လို့လည်းမိုင်းတိခံရသူတို့ကိုကူညီပေးနေတဲ့ဦးကန်ထွန်းကပြောပါတယ
်။သူတို့ကဆန်လုပ်ပြီးမန်တင်းပြီးတန်နေကြတာလေ။ကိုယ်ခြေတော်တစ်ဖက်ဆုံးကျုံသွားရင်နှစ်ဖက်ဆုံးကျုံသွားရဆိုဘလူးဝေးတွေအားငယ်ပါပဲလေ။ဒီမှာတော့ဒီအခုကျွန်တော်တို့ဆောင်ချက်တဲ့နေရာမှာသူတို့ဒီ3-5ရောက်တဲ့သူပေါင်းနေရတယ်ဆိုတာမသိတာပဲ။ရွာပြန်ရောက်သွားပြီးရှင်တော့သူတို့ဘဝကအားငယ်ကြဖြစ်သွားလူမနဲ့မတူဘူးပေါ့။မကံမစွန့်နေဖြစ်သွားတာကို။ဇာမင်းဆုံးဖြစ်တဲ့နေရာနေရမယ်ရွာနေရာနေရမယ်ဆိုတော့သူတို့ကိုယ်တည်းကဆင်းရဲနှုံးပါကြတဲ့လူကြီးတွေခြေတော့လည်းတစ်ဖက်မရှိတော့ဘူးတစ်ဖက်မရှိတော့ဘူးဆိုရင်သူတို့ရဲ့နာတဲ့ကြီးတွေတော်လေးစိတ်မကောင်းဖြစ်အောင်စိတ်ကြေးကြီးကတိုင်းဆိုင်ရာပြည့်ပြည့်ပြူလေရွေးတာပေါ့လေ
နှုံးပါလိုက်ရှိရဲ့နေ့ကရခိုင်ပြည်တွေမှာရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့ဒေသတွေမှာပြန်လည်ကျင်းပနိုင်မယ့်ရှင်တွေဖန်တီးပေးဖို့အဲ့ဖွေးရဲ့ကံလန့်ချက်ကိုတပ်မတော်ကလက်ခံပြီးတဲ့နောက်တိုက်ခိုက်မှုတွေရပ်ဆိုင်းနေတာတလကျော်လောက်ရှိနေပေမဲ့မြေမောက်မန်းအန်ဒီရဲ့ပါဝင်လုံခြုံရေးစိုးရိမ်မှုကြောင့်ဒုက္ခတွေအများပြားနေရမပြန်သေးပေဖြစ်နေကြပါတယ်
။ဆက်ပြီးတော့ NCA အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားအစည်းအရုံး KNU တပ်မဟာ5တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့အကြားဖာပိုမျိုးနယ်အတွင်းစစ်ရေးတင်းမာမှုကြောင့်ဒေသခံရွာသားတွေစစ်ဘေးတိမ်းရှောင်နေကြရပါတယ်။ဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။
ကရင်ပြည်နယ်ဖားပုံကရိုင်မဲဝံဒေသမှာဒီဇင်ဘာလဆန်းပိုင်းကလေးကတမတော်နယ် KNU ကရင်မျိုးသားအစည်းအရုံးတမဟာငါတပ်ဖွဲ့တို့ထိတွေ့ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။အဲ့ဒီစစ်ရေးတင်းမာနေစေချင်နေကြောင့်ဒေသတွင်ရွာသားတွေတွာလာမှုကိုချင်းချောက်နေတယ်လို့တမဟာငါပြောခွင့်ရဘဒူမမန်းကအခုလိုပဲပြောပါတယ်
။လူတိုင်းဟာဒီကောင်းပုံစံမျိုးသုံးနေရလို့ဆိုအတက်လာတာတော့လေကျွန်တော်တို့ကြားသိရတယ်ပေါ့နော်။တောင်ပြည်ဟာကြီးကလည်းဒီသူတို့လုံခြုံရေးတူတာဒီကျန်လို့ရှာမှုတွေတော့ပုံမလို့လာရရှိတယ်။တောက်တာနေမကဘူးပေါ့နော်။တလောကပရင်းတနည်းဆိုရင်တော့ကျွန်တော်တို့ဒီချင်းချောက်ပြစ်တာတွေကိုအများပြည်သူကပြစ်တာတွေတနေ့ချင်းနဲ့ချင်းချောက်ပြစ်တာတွေဒါတွေလည်းတို့ဆောင်ရွက်နေတယ်ပေါ့နော်။နောက်တစ်ခါကျွန်တော်တို့ဒီရွာသားတွေကိုလည်းပဲဟိုဒါစီပြည်ပင်မှုတွေလုပ်လာတယ်ပေါ့ဒီချင်းရရွာသားတွေစကားရည်ရည်ပြည်တဲ့အတွက်ကြောင့်အပြင်မထွက်ရမသွားလာရဆိုတဲ့အလို့ဒါစီကတ်တပ်မှုပြည်ပင်မှုတွေလည်းရှိလာတယ်ပေါ့။
မဲဝိုင်ကိုင်းကောစကွန်ပြူဝင်းမောင်ဖာဝွန်နဲ့ကမ္မမောင်ရှိတမတော်တက်စကန်နီတဝိုက်ကရွာသားတွေဟာထွက်ပြေးနေရတယ်လို့မဲဝိုင်ဒေသခံစောထီကအခုလိုပဲပြောပြပါတယ်
အဲရွာသားတွေကတော့အဲ့ဒီမင်းကြီးမဝင်မှာလဲဆက်ပြေးကြတာပေါ့တကယ်တော့အဆွေမျိုးမျိုးထဲမှာကြည့်ရလို့ဒီလေးထဲမှာဆက်ပြေးလာတယ်လို့ရှိတာပေါ့
တမတော်စစ်ကြောင်းတွေတိုးလာတဲ့အတွက်ရွာသားတွေကဘေးလွတ်ရာကိုထွက်ပြေးနေရပြီးစားတောက်နေထိုင်ရေးအတွက်ခက်ခဲရှိနေတယ်လို့ပြည်ငင်းချမ်းရေးအထောက်အကူပြုခွင့်ရဲ့ KBSN ကဆံမနော်ဆာမူးကအခုလိုပဲပြောပါတယ်
အဲ့မှာနေလို့ရှိရင်အခက်ခဲနဲ့ကြောက်ရတာလေဒီလိုလဲကြောက်ရတာပေါ့ရှားဝန်ကြီးအတွက်လဲခက်ခဲရှိတယ်ကလေးတွေမိန်းကလေးတွေအတွက်လဲအများကြီးဟိုအခက်ခဲကြောက်ရမှာပဲလေစစ်ပွဲကတော့မရသေးဘူးကြောက်ရတော့အတိုးလာလေဒီကြကြလူသွားသားတွေကတော့ဒီလိုနေရာမှာဒီလိုပြေအောင်လေအဲ့ဒါကြောင့်ဟိုတခြားရွာမှာတို့အမျိုးစီမှာစိတ်တဲ့နေရာမှာပို့သွားနေရမှာပေါ့
ဖာဝန်တိတာမှာအခြေကျလှောက်ရှားရှိတယ်။တမတော်စစ်စင်ကြီးကိုကဲမှုဌာနချုပ်စကခခရှစ်လက်အောက်ခံချင်းမြန်တိုက်ရင်တွေနဲ့ KNU တမဟာငါလက်အောက်ခံ KNRA တရနှစ်တိုက်ရင်တို့ဟာဒီဇင်ဘာလတရနေ့ကစပြီးနှစ်ဖက်စတင်ဖြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ရာနဲ့ချီတဲ့ဒေသခံရွာသားတွေဟာဝန်ပြင်းနဲ့ဘီနေမျိုးနဲ့ရှိနီးစပ်ရာဆွေမျိုးနေအိမ်တွေကိုထပ်ပြေးခိုးလုံနေကြရတာဖြစ်ပါတယ်ရှင်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ချမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့ဒုတိယအကြိမ်အစည်းအဝေးကိုအွန်လိုင်းကနေကျင်းပခဲ့ပြီးကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ကရင်ပြည်နယ်ကြိုင်အင်းစိတ်ကြီးမြို့နယ်ထဲက KNU ကရင်မြို့သားစီယုံထိန်းချုပ်နယ်မြေဒေသမှာကိုဗစ်စီကန်းချက်မလိုက်နာသူတွေကို KNU ကဝိုင်းဝန်းချမှတ်ပေးဖို့ကြေးရွာတာဝန်ရှိသူတွေကတောင်းဆိုခဲ့ကြပါတယ်။
တော်ရရှိတွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအန်ရ
။အခုလိုခရစ်စမတ်နဲ့နှစ်တကူအချိန်ကာလတွေရောက်တိုင်း VOE ပရိသတ်တွေအတွက်တယ်လီဆောင်တွေနဲ့ထုတ်လွှင့်ဖော်ပြပေးနေကြပါမယ်။ဒီကနေ့ညတော့အဆိုတော်မိမိခဲရဲ့လူတိုင်းအတွက်ဆိုတဲ့အချိန်ကိုနားဆင်ပါခင်ဗျာ။
Thank you.
ဇူလိုင်လ24ရက်ကြာသပတေးနေ့ညအတွက် VOE မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မောင်ကတလှည့်ကြည့်နာပါအောင်မယ်ရှင်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွတ်ခဲ့သလားဆိုတဲ့စုံစမ်းမှုအတွင်မှာအပြစ်ရှိကြောင်းတွေးရှိအရေးယူခံရသူတွေအပါအဝင်30နီးပါးကိုသမ္မတဒေါ်နယ်ထရမ့်ကပုံထုနေတော့ကလွန်ငင်းချမ်းသာခွင့်ပေးလိုက်ပါတယ်။အဲ့ဒီအထက်မှာထရမ့်အောင်နိုင်ရေးစီယိုရေးမန်နေဂျာဟောင်းပေါ်မန်နဖော့တ်သမ္မတရဲ့ယင်းသူမိတ်ဆွေရော့ဂျာစတုန်းတို့ပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 အတည်ပြုလိုနာပုံထုနေတော့က 18.4 တန်းကျော်သွားပါပြီ။ Christmas နဲ့နှစ်တကူအားလိုက်ရက်တွေမှာခရီးသွားလာသူပွဲတော်စုဝေးဆင်နွှဲသူတွေကြောင့်အတည်ပြုလိုနာအခြေအတွက်ပိုများလာမယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားပါရယ်။ Britain မှာတော့24နာရီအတွင်းမှာအတည်ပြုလိုနာဆန်ချိန်တင်အောင် 3,900 အထိပုံထုနေကမြင့်တက်ခဲ့ပါရယ်။ Britain မှာပိုပြီးကူးစက်လွယ်တဲ့ဗီဇာပြောင်း COVID virus ပိုနောက်တစ်မျိုးထပ်တွေ့တယ်လို့အစိုးရကပုံထုနေတော့ကကြေညာပါရယ်။ထိုင်းနိုင်ငံမှာတော့ COVID ကရောဂါကူးစက်ပြန့်နှံ့မှုတိုးနေပေမဲ့နိုင်ငံထဲမှာ lockdown ကန့်သတ်ချက်တွေချဖို့မလိုအပ်ဘူးလို့ထိုင်းဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ COVID ရောဂါထိန်းချုပ်တိုက်ဖျက်ရေးအထူးအဖွဲ့နဲ့ဒီကနေ့တွေ့ဆုံခဲ့ပြီးတဲ့နောက် lockdown ကန့်သတ်ချက်တွေထုတ်ဆရာမလိုဘူးလို့ဝန်ကြီးချုပ်ပရယုတ်ချန်အိုချာကပြောကြားခဲ့တာပါ။ရောဂါကူးစက်ပြန့်နှံ့နေတဲ့ခရိုင်တွေမှာအတိပြည့်လူနာအခြေအတွက်ပေါ်လိုက်ပြီးတော့အစင်ခွဲတတ်မှတ်ပြီးလိုအပ်တဲ့ကန့်သတ်ဆောင်ရွက်ချက်တွေချမှတ်သွားမယ်ဆိုတဲ့ရောဂါထိန်းချုပ်ရေးအစီအစဉ်တွေကိုထိုင်းကျန်းမာရေးတာဝန်ရှိသူတွေကလည်းကြေညာခဲ့ပါတယ်။ဘာသာပြောရကနေတနအီကျော်လောက်တာကားနဲ့သွားရတဲ့စံပေါ်စခုံးခရိုင်တွေကမြန်မာနိုင်ငံကရွှေပြောင်းလောက်တာအများစုနေကြတဲ့ပင်လယ်စာဈေးကနေပြီးတော့ COVID ကရောဂါစတင်ပြန့်နှံ့ခဲ့တာဖြစ်ပြီးအခုအရင်နားတဝိုက်ကခရိုင်30နီးပါးမှာ COVID ရောဂါမြင်းမြန်ဆန်းဆန်းကူးစက်ပြန့်နှံ့နေပါတယ်။စံပေါ်စခုံးခရိုင်ကိုတော့အစင်းမြင့်ထိန်းချုပ်ကန့်သတ်နေရအဖြစ်နဲ့ထိုင်းကျမ်းမာရေးတာဝန်ရှိသူတွေသတ်မှတ်ထားပါတယ်။တရုတ်နိုင်ငံကအကြီးဆုံး online ဈေးကွက်လုပ်ငန်းကြီးဖြစ်တဲ့ Alibaba Group လုပ်ငန်းကြီးအပေါ်ဈေးကွက်လုပ်ငန်းကြီးအုပ်မှုနဲ့တရုတ်အစိုးရကစတင်စုံစမ်းနေပါတယ်။သူနဲ့ဆက်နွယ်နေတဲ့ Ant Group နည်းပညာအခြေခံဗဏ္ဍာရေးလုပ်ငန်းကြီးကတာဝန်ရှိသူတွေကိုဆင့်ခေါ်စုံစမ်းသွားမယ်လို့တရုတ်အာဏာပိုင်တွေကဒီကနေ့ပြောကြားလိုက်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိ Washington မြို့ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုကြာတာရင်းညအတွက်ရေဒီယိုအသံထွင်မှုကတော့ဒီလောက်ပါပဲရှင်။သောတာရှင်တွေအားလုံးအတွက်ဖျော်ရွှင်စရာ Christmas ဖြစ်ပါစေရှင်။ကျွန်မစင်ရမှာပ
ါ This program has come to you from the Voice of America, Washington.